Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2018ခုနှစ်ဒီဇင်ဘာလ21ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်ပေးနေပါပြီရှင်။ကျွန်မများသတင်းအောက်မှာဒီညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားပါမယ်
။ကျွန်မကတော့စုမြတ်မှာပါရှင်။ American သမ္မတအနေနဲ့သူနဲ့သဘောထားတူတဲ့ကာကွယ်ရေးဝန်ကြီးရှိတဲ့လို့ပြောပြီးတော့ကာကွယ်ရေးဝန်ကြီး Jim Mattis နှုတ်ထွက်သွားပါတယ်။ဆိုးရတဲ့လူခွေချိုးဖောက်မှုတွေကျူးလွန်ခဲ့တာကြောင့်မြန်မာစစ်တပ်နဲ့နေကြားဆောင်တပ်ဖွဲ့ဝင်နောက်ထပ်9ယောက်ကို EU ကအရေးယူတန်းခတ်လိုက်ပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်မှုရှိတာကတော့လက်နက်ကင်ပဋိပက္ခတွေဖြစ်ပွားနေတဲ့ဒေသတွေမှာလေးလာကြတိုက်ပွဲတွေရပ်ဆိုင်းထားပြီးဆွေးနွေးဖို့မြန်မာစစ်တပ်ကကြေညာလိုက်တဲ့အပေါ်လက်တလောတပ်မတော်နဲ့တိုက်ပွဲဖြစ်ပွားနေတဲ့ TNL တအံပလောင်ဖွဲ့ကကြိုဆိုလိုက်ပါတယ
်အဲ့ဒီကြေညာတဲ့အပေါ်မှာတော့ဒါကောင်းမွန်တဲ့ခြေလှမ်းတွေအနေနဲ့တော့ကျွန်တော်တို့မြင်ပါတယ်ဒီကပူပြီးတော့မှတမိုင်ငံလုံးကိုတိုက်ခိုက်တာဒီ yes yes ဆိုင်မယ်လို့ကြီးညာမယ်ဆိုရင်တော့ဒါအတ
ိုင်းတယ် TNL တန်ပလောင်အဖွဲ့ရဲ့အထွေထွေတွေးရင်မှုတပ်ဖုံးကြော်ပြောသွားတာပါအပြေဆုံးကိုသတင်းနေပြီးမှနားဆင်ရမှာမယ်ဒီသတင်းနဲ့တူရှမ်းမြောက်ဒေသမှာတပ်မတော်ရင်တန်းခြုံခုံတိုက်ခိုက်ခံရတဲ့အကြောင်းပြည်ထောင်ဝန်ကြီးဌာနလက်အောက်ကဌာနတစ်ခုဖြစ်တဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုပြည်ထောင်စုအစိုးရအဖွဲ့ရုံဝန်ကြီးဌာနလက်အောက်ကိုပြောင်းရွှေ့သွားမယ့်အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်သွားမှာဖြစ်တယ်လို့အပစင်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးရေးရာသိပ္ပံနဲ့နည်းပညာကဏ္ဍနဲ့သုဒ္ဓဆုံလင်အမေရိကန်တခွင်စတာတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေမတင်ဆက်ခင်မှာထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ကပြောပြပေးပါအောင်ရှင်။
သမ္မတဒေါ်နယ်ထရမ့်စီကိုပေးပို့တဲ့အမေရိကန်ကာကွယ်ရေးဝန်ကြီးဂျိမ်းစ်မက်တစ်ရဲ့နှုတ်ထွက်စာမှာသမ္မတရဲ့မူဝါဒတွေအပေါ်သဘောထားကွဲမှုပေါ်လွင်နေပါတယ်။သမ္မတအနေနဲ့သူ့နဲ့သဘောထားအမြင်တူတဲ့ကာကွယ်ရေးဝန်ကြီးရှိတဲ့နယ်လို့ယုံကြည်တဲ့အတွက်သူရာထူးကနေနှုတ်ထွက်တယ်လို့သမ္မတကိုပေးတဲ့စာထဲမှာရေးထားပါတယ်။ Syria မှာ IS စစ်သွေးကြွတွေကိုချိန်မှုန်းလိုက်နိုင်ပြီးမို့အမေရိကန်တပ်တွေရုတ်တော့မယ်လို့သမ္မတထရမ့်ကြေညာခဲ့ပြီးနောက်တည့်မှာပဲကာကွယ်ရေးဝန်ကြီးနှုတ်ထွက်တော့မယ်တဲ့တင်ထွက်လာတာပါ။ Syria ကိုဆေးလွတ်ထားတဲ့အမေရိကန်တပ်တွေကိုလောလောဆယ်ရုတ်သိမ်းဖို့မတင်သေးဘူးလို့ Pentagon စစ်ဌာနချုပ်ကပြောထားချိန်မှာသမ္မတကမျှော်လင့်မထားပဲကြေညာခဲ့တာဖြစ်ပါတယ်။အမေရိကန်လုံခြုံရေးတရားဝါပြောရေးနဲ့တံပိုးထားတဲ့အရာတွေအပြင်မဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးခိုင်မာစေရေးအတွက်အရေးကြီးတဲ့ကိစ္စတွေကိုအတက်နိုင်ဆုံးလိုက်နာဆောင်ရွက်ဖို့လိုအပ်တယ်လို့ကာကွယ်ရေးဝန်ကြီးမက်တစ်ကရေးသားထားပါတယ်။သမ္မတထရမ့်ရဲ့အမေရိကန်ဦးစားပေးမူဝါဒကအမေရိကန်ရဲ့အဓိကမဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးကိုထိခိုက်တယ်ဆိုတာကိုသမ္မတစီပေးပို့တဲ့ကာကွယ်ရေးဝန်ကြီးမက်တစ်ရဲ့စာထဲမှာရည်ညွှန်းပြောနေခြင်းနေပုံရပါတယ်။ယာရုကနေအားယူတော့မဲ့သမ္မတဂျာရူရောကနေပြီးတော့အနားယူတော့မယ်လို့ဒီသမ္မတဒေါ်နယ်ထရမ့်ကဗုဒ္ဓဟူးနေ့ကနေကြေညာခဲ့ပြီးတဲ့နောက်မှာပဲဒီဝင်ကြီးမက်တစ်ရဲ့နှုတ်ထွက်စာထွက်ပေါ်လာခဲ့တာပါ James Mattis ဟာကာကွယ်ရေးဝင်ကြီးတာဝန်ကို2019ဇန်နဝါရီလမှာစတင်ထမ်းဆောင်ခဲ့တာဖြစ်ပြီးတော့လက်ရှိဂျာရူကိုတော့2019 February လအထိထမ်းဆောင်သွားမှာဖြစ်ပါတယ
်အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့ American တပ်ဖွဲ့ဝင်အရေးအတွက်ကိုတိတိကျကျရှော့ချသွားဖို့သမ္မတထရမ့်ကစဉ်းစားနေပါတယ်အာဖဂန်နစ္စတန်နိုင်ငံမှာ American တပ်ဖွဲ့ဝင်14,000ကျော်ရှိပြီးကျမ်းမြင့်အားဖြင့်ထောက်ဝက်လောက်ကိုရှော့ချသွားဖို့စဉ်းစားနေတာဖြစ်တယ်လို့ဆိုပါရယ်တက်တွေရှော့ချဖို့စဉ်းစားနေတဲ့အစီအစဉ်ရအမေရိကန်တပ်ဖွဲ့ဝင်8,000ငန်းကိုလာမယ့် January လမှာစပြီးပြန်ခေါ်သွားမှာဖြစ်ပြီးတော့ကျန်တဲ့တပ်ဖွဲ့ဝင်တွေကိုတော့အဲ့ဒီနောက်ပိုင်းမှာဖြည်းဖြည်းချင်းပြန်ရုပ်သိမ်းသွားမှာဖြစ်ပါရယ်အာဖဂန်မှာရှိတဲ့အမေရိကန်တပ်ဖွဲ့တွေဟာအဲ့ဒီမှာရှိနေတဲ့နေတို့တပ်ဖွဲ့ရဲ့အစိပ်ပိုင်းတည်းဖြစ်ပြီးတော့သူတို့ရဲ့အဓိကလုပ်ငန်းစဉ်ကတော့အာဖဂန်တပ်ဖွဲ့တွေသူတို့နိုင်ငံရဲ့လုံခြုံရေးကိုတာဝန်ယူနိုင်အောင်လေ့ကျင့်ပေးတာတွေနဲ့အကြံပေးဖို့ဖြစ်ပါရယ်သမ္မတထရမ့်ရဲ့အစိုးရအဖွဲ့ကတော့အာဖဂန်နစ္စတန်နိုင်ငံကစစ်ပွဲကိုအဆုံးသတ်နိုင်ဖို့အတွက်တာလီဘန်အနေနဲ့ဆွေးနွေးပြောဆိုတာပါဝင်သဘောတူညီချက်တစ်ခုကိုရနိုင်ဖို့ကြိုးပမ်းနေပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကတော့အခုတစ်ပတ်အတွင်းမှာသမ္မတထရမ့်စီကိုပြေပို့ခဲ့တဲ့ယာရူကနေနှုတ်ထွက်စာထဲမှာတော့အာဖဂန်နစ္စတန်နိုင်ငံနဲ့ပတ်သက်ပြီးအထူးဖော်ပြထားခြင်းမရှိမဲ့သမ္မတအနေနဲ့သူနဲ့သဘောထားချင်းတူညီတဲ့ကာကွယ်ရေးဝန်ကြီးရတဲ့နယ်ဆိုပြီးတော့ပြောသွားပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုနဲ့မက္ဆီကိုနယ်စပ်မှာတိုက်ဆောက်ဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်တောင်းဆိုနေတဲ့စရိတ်ဒေါ်လာ5ဘီလီယံပါဝင်တဲ့အစိုးရယာယီအသုံးစရိတ်ဥပဒေကြမ်းကိုအောက်လွှတ်တော်ကကြာလာရင်းနေကအတည်ပြုလိုက်ပါတယ်။ Republican အမတ်အများစုဖြစ်တဲ့အောက်လွှတ်တော်မှာထောက်ခံမဲ218မဲ၊ကန့်ကွက်မဲ185မဲနဲ့အတည်ပြုလိုက်တာပါ။အထက်လွှတ်တော်မှာဒီကနေ့ဆက်ပြီးတော့မဲခွဲမဲ့ဒီဥပဒေကြမ်းကိုအထက်လွှတ်တော်ကတော့ပယ်ချမဲ့အလားအလာများနေပါတယ်။ဒီဥပဒေကြမ်းကိုလွှတ်တော်မှာဒီကနေ့အတိမပြုတ်နိုင်ရင်၎င်းအချိန်ကစလို့အစိုးရလုပ်ငန်းတချို့လဲပတ်မှုရပ်ဆိုင်မဲ့အခြေအနေဖြစ်နေပါတယ်။ ပေါ်ထိုးနေတော့ကဒီအထက်လွှတ်တော်ကအတည်ပြုခဲ့တဲ့ယာယီအတုံးစီဥပဒေချမ်းကိုလက်မှတ်ထိုးမှာမဟုတ်ဘူးလို့သမ္မတထရမ့်ကပြောကြားခဲ့ပါတယ်။ Republican ထိပ်တန်းလွှတ်တော်အမတ်တွေကိုကြာသာရင်းတွေကအင်မီရော်ကိုမျှော်လင့်မထားဘဲခေါ်ယူတွေးဆောင်ပြီးတော့တတိုင်းဆောက်ဖို့အတုံးစရိတ်မရရင်ဥပဒေချမ်းကိုလက်မှတ်မထိုးဘူးလို့အတည်ပြုခဲ့တာပါ။စနေနေ့ကစလို့အစိုးရလုပ်ငန်းတွေရပ်ဆိုင်းရရင်လုပ်ငန်း၄ဘုံ၃ဘုံလောက်လည်ပတ်နိုင်အောင်လို့ယာယီအတုံးစိတ်ထဲမှာထဲဖို့ကိစ္စတွေကိုလည်းလွှတ်တော်အမတ်တွေနဲ့ဆွေးနွေးခဲ့ပါတယ်။ထရမ့်ရဲ့ရွေးကောက်ပွဲကတိတွေထဲမှာအမေရိကန်အနောက်တောင်ပိုင်းမက္ဆီကိုနယ်စပ်ကနေတရားမဝင်နိုင်ငံပြောင်းလာသူတွေဝင်ရောက်မလာနိုင်အောင်လို့တတိုင်းကမယ်ဆိုတဲ့ကတိလည်းပါဝင်ပါတယ်
။ဗြိတိန်နိုင်ငံရဲ့လေယာဉ်အစင်းတက်ဒုတိယအများဆုံးလေစိတ်ကိုဒီကနေ့မှာကန့်သတ်ချက်တချို့နဲ့ပြန်ပြီးတော့ဖွင့်လိုက်ပါတယ်။ Gatwick လေယာဉ်ကွင်းပေါ်မှာပြန်သတ်နေတဲ့ drone ယာဉ်ကိုပြီးခဲ့တဲ့ဗုဒ္ဓနေ့ကတွေ့ရှိခဲ့တဲ့အတွက်လေယာဉ်ခီးစဉ်တွေရပ်ပစ်ခဲ့ရတာကြောင့်အားလည်းခီးထွက်ကြတဲ့ထောင်ပေါင်းများစွာသောခီးသည်တွေလည်းခီးစဉ်တွေနှောင့်နှေးခဲ့ကြပါတယ်။ခီးတဲ့အနေနဲ့ကလည်းလေစိတ်ကိုမလာခင်မှာကိုယ့်ရဲ့လေရင်ထွက်ဖြစ်လားမထွက်ဖြစ်ဘူးလားဆိုတာကိုအရင်ဆုံးစစ်ဆေးကြဖို့ Gatwick လေစိတ်ရာရှိ Chris Woodruff ကအကြံပြုထားပါတယ်။ Gatwick လေရင်ကွင်းမှာ drone ယာဉ်တွေကိုမကြုံစဘူးတွေ့မြင်လာပြီးတော့ဒီလေရင်ခီးစဉ်တွေနောက်နေမသွားအောင်ရဲတပ်ဖွဲ့ကစောင့်ရင်ပေးနိုင်တဲ့အခြေအနေတော်များများရှိတယ်လို့လည်း Success ရဲချုပ် Steve Barry ကပြောပါတယ်။လက်ရှိဖြစ်ရပ်ကိုကြည့်ရင် Gatwick လေစိတ်ဘက်က drone ယာဉ်တွေနဲ့ပတ်သက်ပြီးကင်ွယ်ဆောင်ရွက်မှုအားနည်းတာကိုမိမောင်းထုတ်ပြလိုက်တာဖြစ်တယ်လို့လေစိတ်အရာရှိ Woodruff က BBC သတင်းဌာနကိုပြောခဲ့ပါတယ်။ဒီလောက်ရဟာလေရင်ခီးစဉ်တွေနှောင့်နှေးသွားအောင်တမင်ရွေရာဆိုတာထင်ရှားပေမဲ့အကြမ်းဖက်မှုနဲ့ဆက်ဆက်တယ်ဆိုတဲ့အချက်မျိုးတော့လုံးဝမတွေ့ရဘူးလို့လည်းဗြိတိန်ရဲတပ်ဖွဲ့ကပြောပါတယ်ခင်ဗျာ
။ VOA American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တောက်ချာနေညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေလူနည်းစုတိုင်းရင်းသားတွေအရက်သားတွေအပေါ်ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့မှုနဲ့စစ်တပ်နဲ့နေကြာဆောင်တပ်တာဝန်ရှိသူ9ယောက်ကို EU ဥရောပသမဂ္ဂကအရေးယူပိတ်ဆို့လိုက်ပါတယ်။ပိုင်ဆိုင်မှုတွေထိန်းချုပ်လိုက်တယ်လို့ပြည်ဝင်ခွင့်ဗီဇာပိတ်ပင်မှုတွေပါဝင်တဲ့အရေးယူမှုတွေချမှတ်လိုက်တယ်လို့ဥရောပကောင်စီကဒီကနေ့ကြေညာခဲ့တာပါ။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့ရဲ့တွေးရှိချက်အစီရင်ခံစာနဲ့ရခိုင်ပြည်နယ်၊ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေကလူခွင့်ရေးကျူးလွန်မှုဆိုင်ရာတခြားအစီရင်ခံစာတွေအပေါ်မူတည်ပြီးတော့အခုလိုအရေးယူမှုတွေလုပ်ခဲ့တာလို့ကြေညာချက်မှာဖော်ပြထားပါတယ်။ပိတ်ဆို့တံခတ်ခံရသူတွေထဲမှာတပ်မ69တပ်မှုတာဝန်ယူခဲ့သူဗိုလ်မှူးချုပ်ခင်လှိုင်၊တပ်မ33ဗိုလ်မှူးအောင်မျိုးသူခလာရ964ကဗိုလ်မှူးတန်းစော်ဝင်းတက်ချက်ကြီးဘကျော်တောင်ပစားအခြေဆိုင်နေကြားဆောင်တက်တပ်မှုထွန်းနိုင်ဇေဒီပြင်အခြေဆိုင်နေကြားဆောင်တက်ကတက်ချက်ကျော်ချီနဲ့မြောက်ပိုင်းတိုင်းတိုင်းမှုဟောင်းဗိုလ်ချုပ်ညီညီဆွေတို့ပါဝင်ပါတယ်။အခုလိုအရေးယူလိုက်တဲ့အတွက် EU ကမြန်မာလုံခြုံရေးတာဝန်ရှိသူတွေကိုအရေးယူခဲ့တာစုစုပေါင်း14ယောက်ရှိသွားပါပြီ။ရိုဟင်ဂျာမွတ်စလင်တိုင်းနဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးရလောက်အောင်လူခွေရေးချိုးဖောက်မှုတွေလုပ်ခဲ့တယ်လို့ဆိုတဲ့ဒီစစ်တပ်နေကြားဆောင်တက်နဲ့ရဲတပ်ဖွဲ့ကအရာရှိ9ယောက်ကိုဂျွန်လာတို့ကပိတ်ဆို့တန်းခတ်မှုတွေလုပ်ခဲ့တော့ကတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ဒီစစ်တပ်ရဲ့ထိပ်တန်းတာဝန်ရှိသူတွေပါဝင်ပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုတ်ကိုလက်မခံတဲ့မြန်မာအစိုးရကတော့လူခွေရေးဆွဆွဲချက်တွေအတွက်ဒီစုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့ပြောကြားထားပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာအထွေထွေရွေးကောက်ပွဲမကျင်းပခင်ရပိုင်းလိုမှာပဲအတိုက်ခံရေးနဲ့ပတ်သက်တဲ့သတင်းမားတွေကိုဖျက်နေတဲ့သတင်းစာမျက်နှာအတုတွေကို Facebook လူမှုကွန်ရက်စာမျက်နှာကပိတ်ပစ်လိုက်တယ်လို့ Facebook ကုမ္ပဏီတာဝန်ရှိသူတူက AP သတင်းဌာနကိုပြောပါရယ်။တရားဝင်သတင်းဌာနတွေပုံစံမျိုးအတုလုပ်တဲ့ Facebook စာမျက်နှာ9ခုနဲ့အတိုက်ခံစန့်ကျင်ဝါဒဖျက်နေတဲ့ Facebook account 6ခုကိုအစိုးရနဲ့ဆက်နွယ်မှုရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကလုတ်ခဲ့တာဖြစ်တယ်လို့ Facebook ရဲ့ Cyber Internet လုံခြုံရေးမူဝါဒဌာနအကြီးအကဲ Nathaniel Glacier ကပြောပါတယ်အဲ့ဒီစာမျက်နှာတွေနဲ့အကောင့်တွေကိုအတုလုံမှုနဲ့မနေ့ကျတော့ရင်းနေ့ညနေမှာနောက်ဆုံးထားပြီးပိတ်ပစ်သွားမှာဖြစ်တယ်လို့သူက California ကနေပြောပါတယ်ယုံကြည်ရတဲ့သတင်းရင်းမြစ်တွေကိုကာကွယ်ပေးတဲ့အနေနဲ့အခုလိုလူမှုကွန်ရက်စာမျက်နှာတွေဘက်ကနေလုတ်ပေးတာကိုကြိုဆိုတယ်လို့လည်း BBC သတင်းဌာနကဒီကနေ့ကြေညာချက်ထုတ်ပြန်ပြီးတော့ပြောထားပါတယ်ဒီစာမျက်နှာတွေကိုလုတ်တဲ့သူတွေဟာအစိုးရနဲ့ပတ်သက်သူတွေဖြစ်တယ်လို့ Facebook နဲ့တွဲပြီးဒီလိုချင်းချောက်မှုတွေကိုစောင့်ကြည့်နေတဲ့ကုမ္ပဏီကပြောပါတယ်ဒါပြင် Twitter စာမျက်နှာကလည်းဘင်္ဂလားဒေ့ရှ်နိုင်ငံမှာအကောင့်15ခုကိုပိတ်ပစ်လိုက်တယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ
န နီဆန်ကားလုပ်ငန်းကြီးရဲ့အကြီးအကဲဟောင်ကာလော့စ်ကိုအပေါ်ဒီဂျပန်အစိုးရရှိနေတွေကနောက်ထပ်အမှုတွေနဲ့အမှုဖွင့်လိုက်တာကြောင့်ဒီကနေ့တောက်ကြနေမှာအာမဂန်ရဲ့အချုပ်ကနေလွတ်နိုင်မယ်မျှော်လင့်ချက်တွေပြတ်သွားခဲ့ပါတယ်သူကိုယ်ပိုင်ရင်းနှီးမြှုပ်နှံမှုတွေကဆုံးရှုံးမှုတွေကိုကုမ္ပဏီကဆုံးရှုံးတယ်လို့လုပ်ခဲ့တယ်လို့ဆွဆွဲချက်တစ်တွေထဲမှာပါဝင်ပါတယ်။2008ခုနှစ်တုန်းကဒီကမ္ဘာတဝန်းဘဏ္ဍာရေးအကျပ်အတည်းတွေဖြစ်ခဲ့စဉ်ကသူကိုယ်ပိုင်ရင်းနှီးမြှုပ်နှံမှုတွေကဒေါ်လာ16တန်းဖို့ဆုံးရှုံးနေတဲ့အာမခံစာချုပ်တွေကိုနီဆန်ကုမ္ပဏီကိုယာယီလွှဲပြောင်းယူဖို့အတင်းကျပ်လုပ်ခဲ့တယ်လို့ဂျပန်တရားလိုရှေ့နေတွေကပြောပါတယ်။2010ကနေ2015ခုနှစ်အတွင်းနီဆန်ကုမ္ပဏီကရရှိတဲ့ဝင်ငွေတွေကိုရှော့ပြတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ကာလော့စ်ဂွန်ကိုနိုဝင်ဘာ19ရက်နေ့ကဖမ်းဆီးထားတာပါသူကိုဆက်လက်ဖမ်းဆီးထားဖို့တရားလိုရှေ့နေတွေရဲ့တောင်းဆိုချက်ကိုတိုကျိုတရားရုံးတစ်ခုကပယ်ချခဲ့တာကြောင့်ခရစ်စမတ်မတိုင်ခင်အာမခံနဲ့ပြန်လွတ်လာနိုင်မယ်ဆိုတဲ့မျှော်လင့်ချက်ဖြစ်ခဲ့တာပါ။ဒါပေမဲ့ဒီကနေ့မှာတော့ကုမ္ပဏီရဲ့ဒီယုံကြည်မှုပြတ်ပြောင်းအောင်လုပ်ခဲ့တဲ့ဆိုတဲ့အမှုအသစ်တွေထပ်ပြီးတရားစွဲခံလိုက်ရတာကြောင့်ဆက်ပြီးဖမ်းဆီးထံခါးရရပါတယ်
။ချက်သမရနိုင်ငံကကြောင်မီသွေးမိုင်းတွေတစ်ခုမှာမိသိန်းတန်ခွေပောက်ခွဲမှုတစ်ခုဖြစ်ပွားခဲ့တာကြောင့်လူ73ဦးထပ်မနေသေးဆုံးပြီးတော့10ဦးထဏ်ရရသွားပါတယ်။ဒီဆုံးသူတွေတဲ့က12ဦးဟာပိုလန်နိုင်ငံသားတွေဖြစ်ပြီးဂျန်နက်တယောက်ကတော့ချက်နိုင်ငံသားဖြစ်တယ်လို့မိုင်းနဲ့တာဝန်ရှိသူတွေကပြောပါတယ်။ထိခိုက်မှုကြောင့်ဆင်းရဲတင်ထားတဲ့လူ2ယောက်ထဲကတယောက်ကတော့စိုးရိမ်ရတဲ့အခြေအနေမှာရှိတယ်လို့ချက်ရုံးမြန်တန်ကြားသတင်းကပြောပါတယ်။နိုင်ငံရှေ့ပိုင်းကကဗီနာမြို့အနီးကမိုင်းနဲ့တစ်ခုရဲ့မြေအောက်ပေပေါင်း2600လောက်မှာပောက်ကွဲမှုဖြစ်ပွားခဲ့တာပါ။ဒီဖြစ်ရကြောင့်မိုင်းနဲ့လုပ်ငန်းတွေရပ်တန့်သွားသလိုတခြားမိုင်းနဲ့လုပ်သားတွေကိုလည်းပေးလျော်ကိုရှေ့ပြောင်းပေးခဲ့ရတယ်လို့မိုင်းနဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA.
ထိတရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မုံနဲ့ကိုရန်တိုင်းတို့ပြောပြပေးခဲ့တာပါ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။လက်နက်ကင်ပဋိပက္ခတွေဖြစ်ပွားနေတဲ့ဒေသတွေမှာလီးလာကြတိုက်ပွဲတွေရပ်ဆိုင်ထားပြီးဆွေးနွေးဖို့မြန်မာစစ်တပ်ကကြေညာလိုက်တဲ့အပေါ်လက်တလောတပ်မတော်နဲ့တိုက်ပွဲဖြစ်ပွားနေတဲ့ TNLA တအန်းပလောင်ဖွဲ့ကကြိုဆိုလိုက်ပါတယ်။ဒါပေမဲ့လည်းအပြစ်ခတ်ရဆေးရေးကြေညာတဲ့အထက်မှာစစ်ရေးတင်းမာမှုတွေကြုံနေရတဲ့ရခိုင်ဒေသမပါဝင်တာကြောင့်ငြိမ်းချမ်းရေးအလားအလာပေါ်စိုးရိမ်မကင်းတဲ့သဘောထားတွေလည်းထွက်ပေါ်နေတာပါ။နှစ်ပေါင်း30လောက်အတွင်းပထမဆုံးအကြိမ်မြန်မာစစ်တပ်ဘက်ကအပြစ်အခက်ရဲ့ဆဲချောင်းကြီးညာလိုက်တဲ့အပေါ်သဘောထားအမြင်တွေကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကစူးစီးတင်ပြထားပါရဲ့ရှင်
။ဟုတ်ကဲ့တမရော်ကထုတ်ပြန်လိုက်တဲ့ကြီးညာချက်မှာ TNLA ခေါ်တအန်းပလောင် MNDAA ခေါ်ကိုကတ်နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေနဲ့ဆွေးနွေးမှာဖြစ်တယ်လို့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲ့ဆဲရဲ့သဘောတူစာချုပ် NCA ကိုလက်မှတ်မီးထိုးသေးတဲ့အဖွဲ့တွေအပါအဝင်ထိုးပြီးအဖွဲ့တွေနဲ့ပါဆွေးနွေးသွားမှာဖြစ်ကြောင်းဖော်ပြထားတာဖြစ်ပါတယ်။ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးတမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကနေပြည်တော်မှာသတင်းမီဒီယာတွေနဲ့တွေ့ဆုံစဉ်အခုလိုပြောကြားပါတယ်။
မြန်မာနိုင်ငံကျွန်တော်ရဲ့အစိမောက်ဒီတောင်မှရှိတဲ့ဒီ TNLD အဖွဲ့ MND အဖွဲ့တော့ AE အဖွဲ့အဲ့ဒီအဖွဲ့ကနေပြီးတော့သူတို့တက်ကနေပြီးတော့စီးနဲ့ပတ်သက်ပြီးတော့ဆန္ဒဖို့ဆန္ဒရှိတဲ့အကြောင်းနဲ့ညီနဲ့တည်ရှိမှုဆန္ဒရှိတဲ့အကြောင်းနဲ့ဒီလိုထုတ်ပြန်ခဲ့တာလည်းကျွန်တော်သတိပြုပါတယ်။အဲနိုင်ငံတော်ဘိုင်းကလည်းဒါကိုကျူးစေတဲ့အားလည်းထုတ်ပြန်နေပြီဖြစ်ပါဒါလည်းကျွန်တော်ကလည်းသုံးသပ်ပါတယ်။သုံးတဲ့အခါကျွန်တော်တို့ကဒါဆိုလို့ရှိရင်လည်းဒီသုံးဘွက်တွေတင်မလို့တော့ဘူးတနက်ကိစ္စလေသူစဉ်းစားဖို့တူတယ်လို့ကျွန်တော်ယူဆရတဲ့ကြောင်းတက်မလို့ကနေပြီးတော့ကျွန်တော်ဆုံးဖြတ်ချက်တခုချခဲ့တာရှိပါတယ်။ကျွန်တော်ကဥရှိပြီးတော့ဒီထောင်ဆုံးဖြတ်ချက်ချခဲ့တာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ကိုကျွန်တော်တို့ကျွန်တော်ဖတ်ကြားပြီးပြောပြပါမယ
်။ဒီလိုပြောကြားပြီးတဲ့နောက်တက်မလို့ရဲ့ငြိမ်းချမ်းရေးဆိုင်ရာကြီးညာချက်အပြည့်အစုံကိုဗိုလ်ချုပ်ထွန်းထွန်းညီကဖတ်ကြားပြခဲ့တာဖြစ်ပါတယ်။TNLA ကတအန်းပလောင်တပ်ဖွဲ့ရဲ့ထွေထွေတွင်းမှုတပ်ဖုံးကျော်ကဒါဟာကောင်းမွန်တဲ့ခြေလန်းတရက်လို့ရှုမြင်ကြောင်းအခုလိုပြောပါတယ်
။အဲ့ဒီပြင်ရတဲ့ပုံမှာတော့ဒါကောင်းမွန်တဲ့ခြေလန်းတရက်အနေနဲ့တော့ကျွန်တော်တို့မြင်ပါတယ်။ဒီကပို့ပြီးတော့မှတနိုင်ငံလုံးကိုတိုက်ခိုက်တာဒီ yes yes ဆိုင်မယ်လို့ကြီးညာမယ်ဆိုရင်တော့ဒါအတိုင်းချက်လို့ဒီကပို့ပြီးကောင်းတယ်လို့မြင်ပါတယ်။အဖြစ်လဲဆိုတော့အခုရခိုင်မှာတိုက်ပွဲတကယ်ပြင်းနေတယ်။ပြင်ရတဲ့ပုံစံကတော့ရခိုင်တော့မပါတဲ့သဘောရှိပါတယ်။ကျညာထားတဲ့တိုင်းတကယ်အလုံးလုံးကြမယ်ဆိုရင်ကျွန်တော်တို့အထူးသဖြင့်ကျွန်တော်တို့မဟာမိတ်အင်းနဲ့စကားပြောကြမယ်ဆိုတော့အခုလိုတိုက်ပွဲဖြစ်နေတဲ့အချိန်မှာတော့ဒီကျညာထက်ကရှေ့ကူသွားချင်တော့ညာလည်းပဲရပ်တန့်သွားနိုင်တဲ့အနေအထားကြီးဖြစ်နိုင်တဲ့အခြေအနေတွေရှိပါတယ်
။ရခိုင်ပြည်နယ်မှာအခြေစိုက်တဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်နပခနယ်မြေမှာအပြည့်ရက်ဖို့မထည့်သွင်းတဲ့အပေါ်မှာတော့ ARSA ခေါ်မွတ်စလင်လက်နက်ကိုင်ဖွဲ့တွေရှိနေတာကြောင့်လို့သုံးသက်တာတွေလည်းရှိနေပါတယ်။နိုင်ငံရေးသုံးသက်သူဦးမောင်မောင်ဆိုးကတော့ဒီချင်းတွေနဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုအခုလိုပြောဆိုပါတယ်
။ဒီမှာမပါတာတခုကတော့နပခတစ်ခုပဲမပါတာပါ။
ော့နောက်ပါကတစ်ခုပဲမပါတဲ့အခါကျတော့လက်ရှိမှာအဲ့ဒါတော့ဆွေးနွေးပြီးဖြေရှင်းမှရမယ်ဒါအဲ့ထုတ်မှာမဟုတ်ဘူးထင်တယ်။ဘာဖြစ်လို့လဲဆိုတော့တကယ်လို့အခုနမခောက်ကိုပြည့်ရတယ်လို့ကျင်ညာစစ်စစ်မလုပ်ပါဘူးကျင်ညာလိုက်ရင်အေးရဲ့တပ်ဖွဲ့တွေအခုကြောက်တော့လို့ရသေးတော်ဘူဒီတော်ပုံကြုံပေါ့အဲ့နေစက်တွေထိဝင်လာတဲ့အေးတပ်ဖွဲ့တွေတရှိမှုဆိုတာအတိမပြေရောက်သွားလိမ့်မယ်။အဲ့လိုအနေထားမျိုးမှာတော့သူကဆွေးနွေးပွဲမှာရက်လက်ပေါ်မှာမူတည်ပြီးတော့ဒီအဖြေကိုထုတ်မယ်လို့ထင်ပါတယ်။ဆိုရင်ပုံမှန်မှုကဘာပေါ်လာလဲဆိုတော့ရှမ်းပြည်နယ်ကချင်းမှာပြည့်ရပြီးတော့အေးဖိတိုင်မလားဆိုတော့ဆိုရင်ပုံမှန်မှုတော့ရှိတာပေါ့
NCA ကိုလက်မှတ်ရေးထိုးပြီးအဖွဲ့ရင်းနဲ့ပါဆွေးနွေးမှဖြစ်ကြောင်းကြေညာချက်မှဖော်ပြထားတဲ့အတွက်လက်တလော့ကရင်မျိုးသားအစည်းအရုံး KNU နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS တို့ငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ဖို့ယာယီရက်ဆိုင်ထားတာကိုဖြေရှင်းနိုင်ဖို့ရှိကြောင်းလည်းသုံးသပ်ပါတယ်။ဒီကြေညာချက်အပေါ်မှာတော့
ဒီကြေညာချက်မထောက်ခင်ထီရတာ98မှာတော့ကြောင်းငင်းလူစဉ်လုပ်ငန်းစဉ်ရက်တန့်ပြီးချော့ကြတာပေါ့တကယ်တော့ဒီကြေညာအသက်သက်တော့မဟုတ်ပါဘူးငင်းချမ်းကော်မရှင်ကဒီတောက်လျှောက်ဆွေးနွေးခဲ့တာရှိတယ်လေတော်တော်ဆွေးနွေးခဲ့ပြီးတော့အတုံးပွဲနဲ့အပြန်လမ်းပြင်ညာချက်တွေထုတ်ပြီးသဘောတူညီချက်ရထားတဲ့အခြေခံပေါ်မှာဒီအခုစစ်စစ်ရဆိုင်နေဆိုတော့နောက်ဆက်တွဲပါလာတာပေါ့နော်ပြောမယ်ဆိုရင်ရှော့ကြတဲ့ညီညာလုပ်ငန်းတွေကိုပြန်ပြီးတော့တွန့်တင်တယ်လို့ပဲပြောရပါလိမ့်မယ
်တမ်မော်ရဲ့ပြင်ညာချက်ကိုအမျိုးသားပြန်လည်တင့်မြတ်ရေးနဲ့ညီချမ်းရေးဘူဌာန NRPC ကကြိုးဆိုလိုက်ပြီး NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့၁၀ဘွဲ့နဲ့ပြစ်ကတ်တိုက်ခိုက်မှုရစဲရေးခိုင်မာဖို့နဲ့ကြံရှိဖွဲ့ကိုလည်း NCA လက်မှတ်ရေးထိုးဖို့ဆက်လက်ကြိုးပမ်းသွားမှာဖြစ်ကြောင်းထုတ်ပြန်ထားပါတယ်တမ်မော်ကအခုထုတ်ပြန်လိုက်တဲ့ပြင်ညာချက်မျိုးဟာမြမဆိုရှယ်လစ်လမ်းစဉ်ပါတီဖျက်သိမ်းခဲ့တဲ့1988ခုနှစ်နောက်ပိုင်းမှာပထမဆုံးတရားဝင်ထုတ်ပြန်တာဖြစ်တယ်လို့ပြီးခဲ့တဲ့ရက်ပိုင်းကပြီးဆုံးသွားတဲ့ကျုပ်မြန်မာနှစ်နိုင်ငံနိုင်ငံသားရေးနဲ့ကာကွယ်ရေးဝန်ကြီးဌာနတွေရဲ့ 2+2 စတုဒ္ဒအကြိမ်ဆွေးနွေးပွဲနဲ့ဆက်ဆက်နေနိုင်ကြောင်းလည်းသုံးသပ်တာတွေရှိနေပါတယ်
။ကိုမိုးစောသတင်းပေးပို့ထားရပါ။အခုဆက်ပြီးတော့ရှမ်းမြောက်ဒေသမှာတပ်မတော်ရင်နန်းခြုံခိုတိုက်ခိုက်ခံရတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။တပ်မတော်ကာကွယ်ရေးဦးစီးချုပ်ကနေလက်ရှိစစ်မဲ့ဖြစ်ပွားနေတဲ့တိုင်းရင်းသားဒေသအတွင်းထိုးစစ်ဆင်မှုရပ်ဆိုင်းမှုမကြီးညာခင်တရက်မှာရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းတပ်မတော်ရင်တန်းတစ်ခုကိုအမည်မသိလက်နက်ကိုင်အဖွဲ့ကနေခြုံခိုတိုက်ခိုက်ခဲ့လို့တပ်မတော်ဘက်ကကြာဆုံးမှုတွေရှိခဲ့တယ်လို့ဒေသအတွင်းလူမှုကူညီရေးအဖွဲ့ကပြောပါတယ်။ထိုင်းချေဆိုင် VOA သတင်းတောက်နိုင်ကုန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ဘက်ကိုမောင်းနှင်လာတဲ့ရှေ့တန်းပြန်တပ်မတော်ရင်တန်းတွေကိုကုတ်ခိုင်မြို့နယ်နှမ်းမွေးရီစင်ရွာနဲ့နတ်ဖက်ကရွာကြားပန်ကျလော့တောင်ဆက်မှာခြုံခုတိုက်ခိုက်ခံရပြီးတမတော်ဘက်ကထိခိုက်ကြဆုံးမှုတွေရှိခဲ့တယ်လို့နဘက်ကမြစ်သားရှင်လူမှုကူညီရေးတင်းနယ်ကဥကြော်ဝင်းကနေ VOA ကိုခုလိုပြောပါတယ
်။ရင်းနှန်းကိုသူတို့အဲ့ဒီမှာလက်နက်ကင်ဖွဲ့စည်းတစ်ခုခုကနေပေါ့အမည်မသိပေါ့တုံလန်းစဲပေါ့တမရှိရှိကနေနောက်တောင်းကိုပြန်တဲ့ရင်းနှန်းကိုခြုံခုတိုက်တဲ့သဘောပေါ့သူတို့စောင့်ပြီးပြစ်တဲ့အတွက်အဲ့စစ်သူနှစ်ဦးကြတာပေါ့အညာမှာဖြစ်တယ်ဆိုတော့ဒဏ်ရာရတော့ကျွန်တော်တို့နဲ့တော့မသိလိုက်ဘူးသူကရင်းနှန်းဆိုတော့ဆက်ထွက်သွားတာပေါ့အဲ့ကြာဆုံးစစ်သူနှစ်ယောက်ပဲကျွန်တော်တို့အဲ့နေမီကန်တက်မှာပဲသူကထားခဲ့တာပေါ့တက်ကနေတစ်ဆင့်ကျွန်တော်လူမျိုးရေးတင်းကတက်ကနေတစ်ဆင့်ရေဝဲကိုပို့ပေးလိုက်တာပေါ့
ကြာရပါတဲ့နေ့မနေ့2 ရက်ကျော်ချင်းအမည်မသိစီစစ်စဲတိုင်းတလက်နဲ့ကန်ဖွဲ့ကနေခြုံခုတိုက်ခိုက်ခဲ့တယ်လို့သူကဆိုပါတယ်ကြာဆုံးစစ်သည်နှူးကိုပါရာပေါင်းစုံတင်းချိုင်းမှာမိရှုစကြူခဲ့တယ်လို့လည်းလူမှုကူညီရေးဖွဲ့ဝင်တွေကပြောပါတယ်လက်ရှိအဲ့ဒီဒေတာမှာမြောက်ပိုင်းမှာမိတ်လက်လက်ကန်ဖွဲ့တွေကနေအခြေပြုလှုပ်ရှားနေကြတာဖြစ်ပြီးတပ်မတော်နဲ့မကြာခဏဆူတူလို့စစ်ရေးရထိတွေ့မှုတွေဖြစ်ပွားနေတယ်လို့ဦးကျော်ဝင်းကပြောပါတယ်
။ချင်းကြီးကတော့မြောက်ပိုင်းကတော့ကလက်မမထိုးရသေးတဲ့ဖွဲ့စည်းတွေကကြံနေသေးတယ်လေ။သူငင်းငယ်မဆူလို့ရတဲ့ဖွဲ့တွေကြံနေတော့မကြာခဏတော့ဖြစ်နေကြတာပေါ့
။ကုတ်ခမ်းမြို့နယ်အတွင်းမှာအစိုးရနဲ့ NCA ပြည်ရဲ့လက်မှတ်မရေးထိုးနိုင်သေးတဲ့တမ်းမလောင်တပ်ဖွဲ့ TNL ၊ကချင်လွတ်လပ်ရေးဖွဲ့ KIU ၊မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ကိုကန်တပ်ဖွဲ့ MNDAA တို့အခြေပြုလှုပ်ရှားနေတာပါဒီလိုတိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်ပြီးနန်းဖက်ကရဲစခန်းနဲ့ကိုခိုင်မြို့နယ်ရဲစခန်းကိုဆက်တွယ်မေးမြန်းခဲ့ပြီးမှလည်းပြန်လည်ဖြေကြားခြင်းမရှိသလိုတပ်မတော်ဘက်ကလည်းသတင်းထုတ်ပြန်တာမျိုးမသိရသေးပါဘူးပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးစွဲကော်မတီ UPDGC အသွေးမှုဖွဲ့ဝင်စာလှဖေးကတော့အပြစ်ရစဲရေးမကြေညာခင်အသည့်ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲဖြစ်ပွားနေစေလို့ဆိုပါတယ
်မကြေညာခင်ဖြစ်ရတော့ဖြစ်သိမှုတွေရှိပါတယ်ကျွန်တော်မြောက်ပိုင်းမှာတော့အပြစ်ခရဆဲရေးကိုတတ်မတော်ဘက်ကဒါမကြေညာဘူးဆိုရင်တော့ဖြစ်သိမှုတွေတော့နေ့ရှင်၄ပါးလောက်ကြုံတွေ့နေတာတော့လက်ပြမှထူးရမခမ်းတဲ့ဖြစ်တွေပဲဖြစ်နေပါပြီ
ဒီကနေ့တောက်ကြနေ့သတင်းမီဒီယာကောင်စီနဲ့တတ်မတော်ကာကွယ်ရေးဦးစီးချုပ်တို့တွေ့ဆုံပွဲပြီးတိုင်းဒါလက်နက်ကင်ဖွဲ့စဉ်နဲ့ပတ်သက်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့ဒီဇင်ဘာ27ရက်စွဲနဲ့ထုတ်ပြန်တဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးနဲ့သာဝရငြိမ်းချမ်းရေးအတွက်ထုတ်ပြန်ချက်မှာတော့လက်ရှိစစ်မဲ့ဖြစ်ပွားနေတဲ့မြောက်ပိုင်းတိုင်းအရှေ့မြောက်တိုင်းအရှေ့ပိုင်းတိုင်းအရှေ့လယ်ပိုင်းတိုင်းသရီကန်တိုင်းစတဲ့စစ်တိုင်း5ခုမှာ ဒီစင်ဘာ29ရက်နေ့နှစ်ထောင်ဆကူခုနှစ်ဧပြီလ3ရက်နေ့အထိစီးရေးဆိုင်ရာလှုပ်ရှားမှုတွေရပ်ဆိုင်ထားမယ်လို့ကြေညာထားပါတယ်။ဒီထုတ်ပြန်ချက်ပေါ်ကြိုဆိုပေမဲ့လက်ရှိတိုက်ပွဲပြင်းထန်နေစေရခိုင်ပြည်နယ်တွင်စစ်ရေးဆိုင်ဘုတ်အချက်မပါရှိတဲ့အပေါ်မေကွန်းထုတ်စရာချက်ဖြစ်နေတယ်လို့သာလဖေကစက်ပြောပါတယ်။
ဒီစစ်ပိုင်းဒေသကြီးတွေကိုရွေးချယ်ပြီးတော့မှလုပ်တယ်လေဒီနေ့ဒီချိန်မှာရခိုင်မှာဖြစ်ပွဲတွေပြင်းထန်နေတယ်ဖြစ်ပေးတခတဲ့တွေတို့ပွားနေတယ်ဘာဖြစ်လို့ချန်လက်ခက်တယ်လဲဆိုတဲ့အပေါ်မှာဒါမေကိုမြင့်ချင်ပြပါဆစ်မှန်နဲ့ငင်းချမ်းကြီးဒီဆောက်ချင်တယ်ပြည်တော်စုတဟွာလုံးငင်းချမ်းတာယာဝပြောချင်တယ်ဆိုရင်အလုံးပါဝင်ကြီးကိုဖြစ်စေချင်တာပေါ့
2022年2月9日，新疆伊西藏境内比较受的华农、云南大亚外交境内所影，阿鲁巴文伊乌批准接纳。那么，今年2022年新疆伊西藏境内比较受的华农、云南大亚外交境内所影，阿鲁巴文伊乌批准接纳。
ဒါပေမဲ့လက်ရှိစစ်ရေးပြင်းထန်နေတဲ့ရခိုင်ပြည်နယ်တွင်စစ်ရေးဆိုင်ရာလှုပ်ရှားမှုတွေရောက်ဆိုင်ရဖို့မပါဝင်တဲ့အတွက်ရခိုင်ဒေသဘက်ကအင်အားသုံးပြီးချေမှုန်းသွားမလားဆိုတဲ့အချက်ပေါ်နိုင်ငံရေးလေ့လာသုံးသပ်သူတွေကနေမေးခွန်းထုတ်စရာအနေထားမှာရှိနေပါတယ်ခင်ဗျာ။နိုင်ငံဝင်သတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိပ်တန်းရောက်သတင်းလွှာတစ်ပုဒ်ကိုတ ပြည်တော်စုအစိုးရအဖွဲ့ယုံဝန်ကြီးဌာနလက်အောက်ကိုပြောင်းရွှေ့သွားမယ်လို့သမရယုံပြောရေးဆိုခွင့်ရှိသူကပြောဆိုလိုက်ပါတယ်ဒီလိုရွှေ့ပြောင်းမယ်ဆိုတာဟာလမ်းကြောင်းမှန်မော်ကိုရှေ့ရှုတာလို့အုပ်ချုပ်ရေးပိုင်းပြည်ပြောင်းလဲရေးနဲ့ပတ်သက်လို့ကျွမ်းကျင်သူတူကတုံ့တက်ပါတယ်ဒီကြောင့်ကိုVOA သတင်းတော့မှတ်မိခါကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
ထွေအုပ်လို့အတူခေါ်ကြတဲ့ထွေထွေအုပ်ချုပ်ရေးဦးစီးဌာနဟာပြည်သူတွေအတွက်ဝန်ဆောင်မှုပိုင်းလုံခြုံရေးပိုင်းနဲ့အုပ်ချုပ်ရေးပိုင်းတွေကိုအစိုးရကစားအကောင့်ထဲပေါ်လုတ်ဆောင်ရတဲ့ဌာနဖြစ်ပြီးပြည်သူနဲ့အနီးကပ်ဆုံးတွေ့ရတဲ့ဌာနလည်းဖြစ်ပါတယ်
ဌာနကိုပြည်ရေးအောက်ကနေပြည်တော်စုအစိုးရအဖွဲ့ယုံအောက်ကိုဘာကြောင့်ပြောင်းရွှေ့သွားရတယ်ဌာနလည်းဖြစ်ပါတယ်ဒီဌာနကိုပြည်ရေးအောက်ကနေပြည်တော်စုအစိုးရရှေ့ဆက်လက်ရှောက်လမ်းမဲ့ပြည်ပြောင်းလဲရေးကိုချုပ်ချာအနာရမူလပိုင်ခြေဖြစ်တဲ့ပြည်သူလူထုနဲ့နီးစပ်တဲ့အောက်ခြေရာစတင်မှာဖြစ်ကြောင်းအဲပြောတာတွေကဒါတွေလုပ်ဖို့အတွက်ရည်ရွယ်ချက်ရှိတဲ့အတွက်ပြောခဲ့တာဖြစ်ပါတ ောင်စုဆိုရသည်ဥရိနေကြီးပြည်တော်စုဆိုင်ရာဝန်ထမ်းဖွဲ့စည်းများကိုလိုအပ်သလိုဖွဲ့စည်းနိုင်သည်ရင်းသို့ဖွဲ့စည်းရာတွင်လုပ်ငန်းတာဝန်နှင့်လုပ်ပိုင်ခွင့်များကိုသတ်မှတ်ပေးရမည်ဆိုပြီးတော့229ခုခါကာယီမှာပါပါတယ်အဒီမူတိုင်းလဲဟိုသမရအောက်မှာရှိဖို့ဆိုပြီးတော့ကျွန်တော်တို့ကပြည်တော်စုအစိုးရဖွဲ့ရုပ်ဝင်ကြီးဌာနအောက်ကိုရှိလိုက်တာဖြစ်ပါတယ
်ပြုရင်ပြောင်းလဲရေးနဲ့အုပ်ချုပ်ရေးပိုင်းရန်နေရာတွေဒီထက်ပိုခိုင်မာစေဖို့နဲ့ပြည်သူဗဟိုပြုဒီမိုကရေစီနိုင်ငံထူထောင်နိုင်ဖို့ပြည်သူနဲ့အနီးကပ်ဆုံးတွေ့ဆုံရတဲ့ဒီဌာနကိုအယက်သားအစိုးရလက်အောက်ထားနိုင်ဖို့သမရဦးသိန်းစိန်လက်ထက်ကတည်းကအယက်ဖက်လူမှုအဖွဲ့အစည်းတွေကတောင်းဆိုမှုတွေလုပ်ခဲ့တာပါဒီလိုပြောင်းရွှေ့လိုက်တာနဲ့ပတ်သက်လို့နိုင်ငံရေးလေးလာတုံသက်သူဦးတင်မောင်တန်းကဒါဟာပြည်သူဗဟိုပြုဒီမိုကရေစီနိုင်ငံထူထောင်ဖို့ပထမဆုံးခြေလှမ်းလှမ်းလိုက်တာဖြစ်တယ်လို့ဆိုလိုက်ပြီးဒီအပြောင်းလဲကိုကြိုဆိုလိုက်ပါတယ်
မြန်မာနိုင်ငံရဲ့ရင်းရှိစည်းကမ်းနဲ့ပုံမှန်တို့တဲ့ရင်းစီမံငင်းပေါ်မှာအခြေခံပြီးတော့ဘတ်ဂျက်တွေကိုဆွဲကြဖို့ပြောထားတယ်။နောက်ပြီးတော့စီမံချက်တွေကပြည်ပြည်ပြင်ဖြစ်ရမယ်ဆိုတဲ့ညွှန်ကြားချက်လည်းရှိတယ်။နောက်အဲ့ဒီခါမျိုးမှာပေါက်ဆက်ညီနိုင်ရေးစနစ်ရန်ရပုံပုံအောက်ကောက်မှုလိုအပ်တယ်။ထွေအုပ်ချုပ်ရေးဦးစီးဌာနအဲ့ဒီပေါက်ဆက်ညီနိုင်ရေးလုပ်ငန်းတွေကိုအရင်ထဲကလည်းလုပ်ခဲ့ကြတဲ့ဌာနဖြစ်တယ်။ရင်းရှိစည်းကမ်းနဲ့ပုံမှန်တို့တဲ့စီမံငင်းကြီးကိုအကောင့်တွေပေါ်ဖို့ဆိုဆိုရင်အစိုးရရဲ့ဖွဲ့ရုံးရဲ့တိုက်ရိုက်ကြီးကြမှုအောက်မှာဆောင်ရွက်နိုင်မှာဖြစ်တဲ့အတွက်ကြောင့်ပုံပြီးစုစည်းနိုင်နိုင်မယ်လို့ပြောလဲရတယ်ဒါပေမဲ့စွမ်းဆောင်ရည်နဲ့လုပ်ရည်ကိုင်ရိုင်းဆိုင်ရာတိစောက်မှုကိစ္စတွေလိုနေသေးတယ်ထင်တယ်လို့တော့ခီးပေါက်နိုင်ဖို့မရှိသေးဘူးသို့တော်လည်းဒါဒီလမ်းကြောင်းမှာပေါ့ရှေ့ရှုလိုက်တာဖြစ်တယ
်ပြည်တော်စုအစိုးရအဖွဲ့ရုံးဝင်ကြီးဌာနလက်အောက်ကိုပြောင်းရွှေ့မယ်လို့ထုတ်ပြန်လိုက်ပေမဲ့ဘယ်အချိန်မှအပြစ်သက်ပြောင်းရွှေ့မလဲအရင်လိုတာဝန်တွေကိုပဲဆက်လက်ထမ်းဆောင်စေမှာလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဥစောထေကတော့အ мян ဆုံးပြောင်းရွှေ့သွားဖို့လှုံ့ဆော်ထားတယ်လို့သာဖြေကြားခဲ့ပြီးအသေးစိတ်ကိုပြောကြားခြင်းမရှိခဲ့ပါဘူးရှင
်ဆိုရရှင်များရှင် အခုဆိုရင်2018ခုနှစ်ကုန်ဆုံးပြီး2019နှစ်သစ်ကိုကူးပြောင်းဖို့ရပ်ပိုင်းလာကြမှာတော့တယ်။ကိုလိုနိုမဲနဲ့အတွင်းမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးပြည်တွင်းရေးရေးအတက်အကျဘာတွေကြုံခဲ့ရပါသလဲဆိုတော့ကို VOA ရဲ့စနေနေ့ညတိုင်းရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။တိုးတက်မှုတွေဆုပ်ယုပ်မှုတွေကနေသင်ခန်းစာယူနိုင်တာတွေလာမယ့်နှစ်သစ်အတွက်သောရရှင်တွေရဲ့မျှော်လင့်ချက်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုင်းရိုက်လေးလိုက်စီစဉ်ကပြုလုပ်ပါရရှင
်စနေညတိုင်းလေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုတော့မြစ်တန်လက်ဆောင်တေးသချင်းတပုတ်ကိုထုတ်လွှင့်ပေးပါမယ်စောင်းတွင်းတွေဝေနေတဲ့ဒီနှစ်တကူရာသီရောက်တိုင်းဒီရာသီကိုခံစားရေးဖွဲ့ထားတဲ့သချင်းတွေခရစ်စမတ်ဒေးသချင်းတွေနဲ့ဖျော်ဖြေပေးနေပါတယ်ဒီကနေ့တော့ကြပြပွဲမှုတည်ဆူထားတဲ့ခရစ်စမတ်ကိုကြောက်တယ်လို့အမည်ရတဲ့သချင်းနဲ့ဖျော်ဖြေပေးကြပါတယ်နားဆင်ကြပါရှင်အပေါင်းသင်းသိညာတဲ့ဖေးဖေးသူတို့နဲ့ကိုချစ်တဲ့ကျွန်တော်ခရစ်စမတ်မှာပြပနာပေါ်လူနဲ့ညည်တုတ်တဲ့လေလေအကောင်းစားရဲ့ပြင်းနဲ့ဖေးဖေးသူတို့နဲ့ကိုချစ်တဲ့ကျွန်တော်ခရစ်စမတ်မှာပြပနာပေါ်ခရစ်စမတ်ရဲ့မတောင်းနဲ့ကြားရင်မူအောင်မတောင်းနဲ့ชื่อทาเรเปเปแต่นี้มาคันดอเรเมเมตูรุเนียกูชิเตจันโนคริสต์มาสมาเปตนาปอมีวาเมรีทาเรเกฮาวันเนจิสุเวียเนียคลีกะซาเรกวินอเลกาวมาคลีลิเจฮาอเตรินาคริสต์มาสโกจาวเดคริสต์มาสโกจาวChristmas ยามมาโซโลงูงูนี่ดาปาจังเน่ไอ้ยึดตกดำใจเตเมเมอปองเส้นตะญะเรเฟเฟตูรุเนี่ยกูชื่อเตจันโนคริสต์มาสมาเปตนาปอดูแลเนี่ยยีตกเตเมเมอกองซาเยปลีเน่เฟเฟตูรุเนี่ยกูชื่อเตNo, Christmas ma pepana po. Christmas ya ye matao ne, daji mu a matao ne. Heye, mura tano mti ya luba. Christmas ko chao lo, Christmas ya ma solo.ကြပြပွဲမှုတည်ဆူထားတဲ့ Christmas ကိုကြောက်တယ်ဆိုရဲတချင်းနဲ့ဖြော်ပြပေးခဲ့တာပါရှင်ဒုတိယပိုင်းနိုင်ရွယ်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နားဆင်ကြပါအောင်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA ရဲ့တောက်ကြနေညပဲအစီအစဉ်တွေကိုည10နာရီထိလိုင်းဒိုမီတာ19 25နဲ့32တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ယူရဲ့အတွင်းမှာတော့အမျိုးသမီးကန္တာတူတာစုံလင်အမေရိကန်တခွင်အစီအစဉ်နေတဲ့အတူသိပ္ပံနဲ့နှီးပညာကန္တာတင်ဆက်တဲ့အခါမှာဆိုရင်မြန်မာနိုင်ငံရဲ့တတ်တူတူဖော်ရေးကန္တာဆုပ်ယုပ်နေတာဘယ်အချိန်ကစခဲ့ပါသလဲ။ဘာကြောင့်မှလဲ
။တကယ်တည်းအစိုးရနောက်ဆုံးကာလတွေကအားနည်းတဲ့ဥဒေအားနည်းတဲ့စီမံခန့်ခွဲမှုတွေကြောင့်တရားဝင်တုံ့ပြန်တွေပုံပုံများပြားလာတယ်။တရားဝင်လုပ်တဲ့လူတွေနဲ့ဒေသခံပြည်သူတွေအားလည်းနားလည်မှုလွန်မအောင်လို့သတင်းတွေဆွင့်
မြန်မာနိုင်ငံတပ်တူလုပ်ငန်းရှင်များတင်းချုပ်ကဘူမိဗေဒပညာရှင်ဦးအေးလွင်ပြောသွားတာပါအစီအစဉ်နောက်ပိုင်းမှာတင်ဆက်မယ့်သိပ္ပံနဲ့နည်းပညာကဏ္ဍမှာစောင့်မျှော်နှားဆင်နိုင်ပါတယ်အခုရင်ဆုံးတော့အမျိုးသမီးရေးရာအစီအစဉ်ကိုတင်ဆက်ပေးပါမယ်ရှင်အမေရိကန်အောက်လွှတ်တော်မှာအမတ်အနည်းစုခေါင်းဆောင်ဖြစ်တဲ့ကယ်လီဖိုးနီးယားပြည်နယ်ကဒီမိုကရက်အောက်လွှတ်တော်အမတ်နန်စီပလိုစီဟာနောက်နှစ်ဇန်နဝါရီလတည်းစတင်မဲ့116ကြိမ်မြောက်အောက်လွှတ်တော်မှာအမတ်အများစုရဲ့ခေါင်းဆောင်ဖြစ်လာဖို့ရှိပါတယ်သူဟာအမေရိကန်နိုင်ငံရေးသမိုင်းမှာပထမဆုံးသောအမျိုးသမီးအောက်လွှတ်တော်ဥက္ကဋ္ဌဖြစ်ခဲ့ဘူးသူပါ။သူ့ရဲ့နိုင်ငံရေးလောကကြိုးပမ်းမှုတွေနဲ့ပတ်သက်လို့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကတင်ပြပေးမှဖြစ်ပါရဲ့ရှင် You can bend but never break me cause it only serves to make me more determined to achieve my
Thank you very much. And tonight I have the high privilege and distinct honor of my own as the first president to begin the State of the Union message with these words. Madam Speaker.
ဟုတ်ကဲ့ကျေးဇူးတင်ပါတယ်။ဒီညကျွန်တော်အနေနဲ့ဂုဏ်ယူစွာပဲပထမဆုံးသမ္မတအဖြစ်နိုင်ငံတော်အခြေပြမင်ကွန်းကိုပြောကြရမှာအမျိုးသမီးလွတ်တော်ဥက္ကဋ္ဌခမရလို့ဏ္ဍန်းနဲ့စတင်ပြောကြားခွင့်ရမှာဖြစ်ပါတယ
်။အဲ့ဒါကတော့2009ခုကအမေရိကန်ရဲ့43ဦးမြောက်သမ္မတဂျော့ဂျ်ဒဗျူဘွတ်ကလွှတ်တော်နှစ်ရမှာနိုင်ငံတော်အခြေပြမိကွန်းပြောကြားရမှာကယ်လီဖိုးနီးယားပြည်နယ်ကဒီမိုကရက်အောက်လွှတ်တော်အမနန်စီပလိုစီကိုပထမဦးဆုံးနိုင်ငံရဲ့အမျိုးသမီးအောက်လွှတ်တော်ဥက္ကဋ္ဌအဖြစ် Madam Speaker ဆိုပြီးသူ့ရဲ့နိုင်ငံတော်အခြေပြမိကွန်းအစမှာဂုဏ်ယူစွာနဲ့သိစေပြောကြားခဲ့တာပဲဖြစ်ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌဟာအမေရိကန်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရသမ္မတနှင့်ဒုတိယသမ္မတအပြီးမှာတတိယနိုင်ငံမှာယာဒူးအကြီးဆုံးပုဂ္ဂိုလ်ဖြစ်ပြီးသမ္မတနှင့်ဒုတိယသမ္မတတစ်ခုခုဖြစ်ခဲ့သောသမ္မတယာဒူးကိုဆက်ခံရမည်သူဖြစ်ပါတယ်။2009ခုကနေ2011ခုထိအောက်လွှတ်တော်ဥက္ကဋ္ဌဖြစ်ထမ်းဆောင်ခဲ့သူနန်စီပလိုစီဟာ2003ခုနှစ်2009ခုနှစ်ထိအောက်လွှတ်တော်အမအနည်းစုခေါင်းဆောင်ဖြစ်ထမ်းဆောင်ခဲ့သူဖြစ်ပြီး2009ခုနှစ်သမ္မတဘုတ်လက်ထက်မှာအောက်လွှတ်တော်မှာဒီမိုကရက်အမအများစုအနိုင်ရရှိလိုက်တဲ့အတွက်ကြောင့်အောက်လွှတ်တော်ဥက္ကဋ္ဌဖြစ်လာခဲ့တာပါ။တခါ2010ခုရွေးကောက်ပွဲမှာဒီမိုကရက်တွေကအောက်လွှတ်တော်အမအများစုနေရာကိုဆုံးရှုံးခဲ့ရမှာ2011ခုကနေခု2019ခုဇန်နဝါရီလအထိသူဟာအောက်လွှတ်တော်အမအနည်းစုခေါင်းဆောင်ဖြစ်ထမ်းဆောင်နေတာဖြစ်ပါတယ်။ဒါပေမဲ့သမ္မတထရန့်လက်ထက်နိုဝင်ဘာလကကျင်းပခဲ့တဲ့စစ်တမ်းပွဲရွေးကောက်ပွဲတွေမှာတော့အောက်လွှတ်တော်မှာဒီမိုကရက်ကအမတ်232ဦးအနိုင်ရလိုက်တဲ့အတွက်နောက်နေ့ဇန်နဝါရီလလွှတ်တော်တည်ခေါ်ယူတဲ့အခါအောက်လွှတ်တော်အမတ်နန်စီပလိုစီဟာအမတ်များစုခေါင်းဆောင်ဖြစ်ပြန်ခန့်အပ်ဖို့သူ့ပါတီကအမည်တင်သွင်းခြင်းခံခဲ့ရပါတယ်2018ဟာအမေရိကန်အမျိုးသမီးတွေရဲ့သမိုင်းတင်တဲ့နိုင်ငံရေးနှစ်ဖြစ်သလိုအောက်လွှတ်တော်မှာအမတ်နေရာ435နေရာနဲ့အမျိုးသမီးလွှတ်တော်အမတ်100အနိုင်ရရှိခဲ့ရမှာ90ကဒီမိုကရက်ပါတီကဖြစ်ပြီးအဲ့ဒီအနေနဲ့ပထမဦးဆုံးအမျိုးသမီးအမတ်ဖြစ်လာသူအရေအတွက်ဟာ30ရှိတာဖြစ်ပါတယ်။ဒါကြောင့်လဲအသက်88နှစ်အရွယ်ရှိပြီဖြစ်တဲ့ဝါရင်အောက်လွှတ်တော် ဒီမိုကရက်ခေါင်းဆောင်နန်စီပလိုစီကိုလူငယ်လွှတ်တော်အမတ်တွေကလူငယ်ခေါင်းဆောင်ပိုင်းနဲ့အစားထိုးလူသူတွေရှိခဲ့ပေမဲ့လေနန်စီပလိုစီရဲ့ခိုင်မာတဲ့ခေါင်းဆောင်မှုကြောင့်သူ့ကိုနောက်ထပ်အောက်လွှတ်တော်အမတ်အများစုခေါင်းဆောင်ဖြစ်အမည်တင်သွင်းဖို့အတည်ပြုနိုင်ခဲ့တာဖြစ်ပါတယ်
In the course of these last days and weeks, has been my privilege to.
ဒီရက်တွေသတင်းပတ်တွေမှာကျမအနေနဲ့လွတ်တော်အမတ်သစ်တွေရောအမတ်ဟောင်းတွေရဲ့သဘောထားအမြင်တွေကိုပါနားထောင်ခွင့်ရခဲ့ပါတယ်။ရှေ့ကိုဘယ်လိုဆက်မလဲဆိုတဲ့သဘောထားတွေကိုကျမနားလေသဘောပေါက်ပါတယ်လို့ Miss Pelosi ကပြောသွားခဲ့တာပါ။ဒါကြောင့်လဲသူ့အပေါ်ကန့်ကွက်လူသူတွေရဲ့ထောက်ခံမှုကိုရရှိစေဖို့နဲ့လူငယ်ခေါင်းဆောင်တတွေကိုနေရာပေးနိုင်ဖို့သူ့အနေနဲ့အခုလာမဲ့တက်တန်း၄နှစ်အတွက်ပဲထမ်းဆောင်တော့မယ်လို့ဒီပေးခဲ့တာဖြစ်ပါတယ်။လက်ရှိသမ္မတထရမ့်အစိုးရရဲ့ policy တွေနဲ့ထိတိုက်ရင်ဆိုင်မှုများရှိရမှာလောလောဆယ်မှာမက္ကဆီကိုတိုင်းကြီးတိဆောက်ရေးနဲ့ပတ်သက်လို့အင်ဘူရိုနဲ့ထိတိုက်ရင်ဆိုင်ရမှာလေသမ္မတထရမ့်ကိုသူကကင်တွေရမှာလေချီချူးချင်းခံခဲ့ရပါတယ်။အင်ဘူရိုမှာတွေ့ဆုံစဉ်သမ္မတထရမ့်ကိုသူပြောကြားခဲ့တာကတော့
Mr. President, please don't characterize the strength that I bring to this meeting as the leader of the House.
မနာကြီးရှင်ကျမကအောက်လွတ်တော်ဒီမိုကရက်အမတ်အနည်းစုခေါင်းဆောင်နေရာနဲ့အခုလိုလာရောက်တဲ့ကျမရဲ့အင်အားဘယ်လိုရှိလဲဆိုတာကိုမပြောပါနဲ့ကျမတို့ပါတီကအောက်လွတ်တော်မှာအမတ်အများစုကိုရွေးကောက်ပွဲမှာအနိုင်ရရှိခဲ့တဲ့ပါတီပါလို့ Miss Pelosi ကသမ္မတကိုပြန်ထောက်ပြခဲ့တာဖြစ်ပါတယ်နန်စီပလိုစီဟာ1940မလ26ရက်နေ့မှာမွေးဖွားခဲ့တာဖြစ်ပြီးအစပထမမှာသူဟာအင်တောင်ရှင်းနဲ့တာသမီ9ဦးတို့ကိုပြုစုပျိုးထောင်ရင်း1981ခုနှစ်မှာကယ်လီဖိုးနီးယားဒီမိုကရက်ပါတီဌာနချုပ်မှာဥက္ကဋ္ဌဖြစ်စေနာဝန်ထမ်းထမ်းဆောင်ခဲ့သူဖြစ်ပါတယ် Forbes Magazine နဲ့တွေ့ဆုံမေးမြန်းကမှာသူက
I was not really interested in the limelight at all while my children were still in schoolI was the chair of the California Democratic Party.
ကျမအနေနဲ့နာမည်ကြီးဖို့စိတ်ဝင်စားခဲ့ပါဘူး။ကျမကလေးတွေကြောင့်နေစဉ်ကျမကကယ်လီဖိုးနီးယားဒီမိုကရက်ပါတီဥက္ကဋ္ဌဖြစ်စေတဝန်ထမ်းထမ်းဆောင်ခဲ့ပါတယ်။နောက်ကနေပြီးတခြားလူတွေကိုပံ့ပိုးပေးခဲ့တဲ့နေရာမှာရှိခဲ့တာပါလို့နန်စီပလိုစီကပြောခဲ့တာဖြစ်ပါတယ်။ဒီနောက်1989ခုနှစ်မှာသူဟာကယ်လီဖိုးနီးယားအော်လတော်မှဖြစ်ဝင်ရောက်ရွေးချယ်ခံဖို့ကံလန်းချင်းခံခဲ့ရမှာထိုစဉ်သူကသူသမီးနဲ့တိုင်ပင်ခဲ့တယ်လို့ဆိုပါတယ
် When I asked my daughter Alexandra who would be going into senior year
မမီ Alexandra ကအထက်တန်းကျောင်းတက်နေတော့သူ့ကိုကျမမိခဲ့ပါတယ်သူ college တက်တဲ့အထိကျမကိုနောက်တစ်နှစ်အိမ်မှာပဲနေစေခြင်းလားလို့သမီးကိုမိခဲ့တော့သမီးကအမေဘဝမှာအရေးကြီးတာကိုလှုပ်ပါလို့တိုက်တွန်းခဲ့တယ်လို့ Miss Pelosi ကပြောခဲ့တာဖြစ်ပါတယ်အမေရိကန်နိုင်ငံရေးလောကမှာ Nancy Pelosi တို့လွှတ်တော်အမစားဖြစ်စဉ်ကအမျိုးသမီးအမဦးရေအတော်လေးနေပါပြီးနိုင်ငံရေးဟာအမျိုးသားတွေကြီးစိုးတဲ့လောကဖြစ်ခဲ့ပါတယ်ခုလိုအခြေအနေတွေအောက်မှာသူကလွတ်တော်ရဲ့အမအနည်းစုခေါင်းဆောင်အပြင်အမအများစုခေါင်းဆောင်နေရာတွေမှာဒီမိုကရက်အမဦးရေအနည်းများလိုက်ဆောင်ရွက်ခွင့်ရခဲ့တဲ့အတွက်ကြောင့်လေသူဟာအောက်လွတ်တော်မှာဝိုင်းရင်ခေါင်းဆောင်မှုတက်တန်းရှိခဲ့သူပါအမေရိကန်နိုင်ငံရေးမှာအမျိုးသမီးတွေပါဝင်လာနိုင်ရေးနဲ့ပတ်သက်လို့သူက
Well we have to change thatAnd one of the things I say is if we reduce the role of money in politics,
we will attract more money. လတော်မှာဝင်ရွေးမလားအစိုးရယာတုတွေမှာဝင်ထမ်းဆောင်မလားစသဖြင့်တို့ကိုစဉ်းစားစီခြင်းပြီးခေါင်းဆောင်ပိုင်းမှာမျိုးသမီးတွေပိုပါဝင်ခွင့်ရရှိလိမ့်မယ်လို့ကျမမျှော်လင့်ထားပါတယ်လို့နန်စီပလိုစီကပြောခဲ့တာပါနန်စီပလိုစီအနေနဲ့မျိုးသမီးတူဖြစ်တဲ့အတွက်ကြောင့်အမျိုးသားတွေထက်အခက်ခဲရှိပေမဲ့လို့လေလေစာခံရမှုကသူ့အတွက်ပိုအရေးကြီးတယ်လို့လည်းသူကပြောပါတယ
် You just have to stay focused on what is important.And yes, people are coming on your hair, your jewelry, your clothes.
ကျမတို့ကရေးကြီးတဲ့အချက်ကိုအာရုံစိုက်နိုင်ဘူးပါပဲ။ကျမရဲ့ဇပင်ပုံစံ၊ကျမလက်ဝတ်ယတနာ၊အဝတ်အစားစသဖြင့်တို့နဲ့ပတ်သက်လို့လူတွေပြောကြတာတွေကိုကျမအရေးမထားပါဘူး။အရေးကြီးတာကအမျိုးသမီးတွေနဲ့ရည်တည်ချက်ရှိဖို့နဲ့ဆုံးဖြတ်ချက်တွေဟာလေးစားခံရဖို့ဖြစ်ပါတယ်။ဒ Dilo people gale, chimaru ma bhuduta, a ti pinya shibu lu apare. Damale, mute midwe pawe mugu, bo lekana bi, mute midwe, nanga yema pawe mu a chini ha, bo bi gaulama, pide a jang, dia de se chauji miao. Aulo doma, a ma miazu gonsang, pilame, Nancy Pelosiga, pioja, geba jang timbiae, tidrim bae, mute minya kandago, nigong chu apare shim.
Dollar Latin season deserted a mute me canagona singe bimaro. Did about to that sonny American de Quima, American deglu jauna dia pide, go then to our yet three juni jau, go on a mimian dimja tavaration.
Go then to a gar, Washington DC Gadi, American tegaduma.
နိုင်ငံတကာဆက်ဆံရေးပညာဘာသာရေးကိုသင်ယူခဲ့တာဆိုတော့ဟိုပါကြောင့်ဒီအကြောင်းကိုရွေးချယ်ပြီးတော့ဟိုတက်ဖြစ်ခဲ့လေဆိုတဲ့အကြောင်းကိုအရင်ဆုံးစပြီးတော့ပြောပြပေးပါလားဒီအကြောင်းကိုဘာလို့ရွေးခဲ့လဲဆိုတော့အချက်တရားတော့များရှယ်ပါတော့တစ်ချက်ဒီအကြောင်းကနိုင်ငံတကာဆက်ဆံရေးပရိုဂရမ်ကကမ္ဘာ top 10 တကယ်ဒီနိုင်ငံပေါ်လစီမေကာတွေနဲ့ဥပဒေပြုသူတွေတန်တမာတွေနဲ့ခဏခဏဆက်ဆံတဲ့အပြင်ဒီเจ้าကမြို့တော်မှာရှိတဲ့အတွက်ဒီเจ้าကိုခဏခဏနိုင်ငံတကာအကြီးအကဲတွေဥပမာဒေါအောင်ဆန်းစုကြည်တို့ကနေဒါနိုင်ငံဝန်ကြီးချုပ်ဂျက်စတင်ထရူဒိုတို့အကုန်လုံးလာတဲ့အတွက်ဒါဒီဘာသာအတွက်ဖတ်ဖို့အကောင်းဆုံးနေရာပဲလို့ထင်လို့ကျွန်တော်ကလည်းရွေးလိုက်တာပါအခုလို့ဒီအမေရိကန်မှာပေါ်လေကြောင်းလာ နေတော့ကကျွန်တော်ကအကုန်လုံးကအစင်းသင်းဖြစ်နေတယ်လူကြီးရင်းနဲ့နေတော့ဒီမှာဒီနိုင်ငံလဲရောက်ရောကျွန်တော်အိမ်နာဆေးတာဖြစ်ဖြစ်ဟိုဟင်းချက်တာပဲဖြစ်ဖြစ်အမိုက်သွန်တာဖြစ်အကုန်လုံးကိုယ့်ကိုလှုပ်ထားတဲ့အတွက်ကိုယ့်ချောက်ပေါ်ကိုရက်တီတာနေတယ်လို့ကျွန်တော်ထင်တယ်နောက်တစ်ချက်ကဟိုကိုယ်ပိုင်ကိုယ့်ကိုစဉ်းစားတွေးခေါ်နိုင်အောင်ဆရာမတွေကအကုန်လုံးပန့်ဆရာမတွေကအလုံးပန့်ပိုးပေးတဲ့အတွက်ဟိုကျွန်တော်စဉ်းစားတွေးခေါ်လာနိုင်တယ်လို့ကျွန်တော်ထင်တယ်ဟိုဒီလိုရအောင်သူကဘယ်လိုလုပ်လဲဆိုတော့ဥမာအထူးဖြင့်ကျွန်တော်တို့မေဂျာမှာဆိုရင်ပေပါတွေအများကြီးစာတန်းတွေပြုစုရတယ်အဲ့တော့ပေပါရေးတိုင်းကွက်ကိုစဉ်းစားနိုင်အောင်ဆရာမတွေကတွန်းအားပေးအတွက်ကွက်ကိုစဉ်းစားမှလည်းပေပါရေးလို့ရတယ်လေအဲ့တော့ဒီလိုစဉ်းစားတက်အောင်လည်းဆရာမတွေတစ်ချိန်လုံး idea တွေပေးအတွက်ကို့ဘဝနောက်တစ်ချိန်ကျရင်အချိုးပြူလာနိုင်အောင်စဉ်းစားတွေးခေါ်တတဲ့ပညာထည့်ပေးလိုက်တယ်လို့ကျွန်တော်ထင်တယ
်ဆိုတော့ဒီအနောက်နိုင်ငံကကျောင်းတွေကိုတော်တော်များများသွားပြီးတော့တက်ကြတာပေါ့လေဆိုတော့ကိုတန်းထောင်အောင်ကဒီအမေရိကကကျောင်းကိုဘာကြောင့်ရွေးပြီးတော့တက်ခဲ့တာလဲ
ကျွန်တော်အမြင်မှာအမေရိကန်ပညာရေးကပို့ပြီးတော့ဗတ်စုံထူးချွန်အောင်တင်ပေးတယ်လို့ထင်လို့အမေရိကန်ရွေးခဲ့တာဘာဖြစ်လို့ဆိုတော့ဒီမှာအမေရိကန်မှာကျောင်းလာတက်ရင်ကိုမေဂျာနဲ့ဆိုင်တဲ့ဘာသာကိုပဲရွေးရတာမဟုတ်ဘူးဥပမာကျွန်တော်ကအခုနိုင်ငံကဆက်ဆိုင်ရေးဘာသာရပ်ကိုဖတ်နေတယ်ဆိုပေမဲ့ကိုနဲ့လုံးဝမဆိုင်တဲ့အားကစားအမှုပညာဒီဘာသာရပ်တွေပါအမြင်ပထမနှစ်နဲ့ဒုတိယနှစ်မှာလုံးဝသင်ရတာဖြစ်တဲ့အတွက်ဒါကဘဝအတွက်ပြင်ဆင်ပေးနိုင်မယ်ထင်လို့ကျွန်တော်ကလည်းအမေရိကန်မှာရှိတဲ့အကြောင်းတွေဒါမျိုးပေးနိုင်တာနဲ့အမေရိကန်ကိုလာခဲ့တာပ
ါဆိုတော့အရှင်းနဲ့နောက်ဒီရင်ချေးမှုချင်းမတူတဲ့အတိုင်းပြည်မှာလာပြီးတော့နေရတာဆိုတော့ဟိုဒီအခြေအနေကိုဘယ်လိုထိန်းညှိပြီးတော့ဟိုလိုက်လျောညီတွေဖြစ်အောင်နေပါလဲ
ကျွန်တော်ကအမေရိကန်မှာကျောင်းလာတက်တယ်ဆိုတော့ကျောင်းလာတက်ကလေးကကျွန်တော်အမေရိကန်နေနဲ့ပေါင်းချင်တာပေါ့နော်ဘာဖြစ်လို့ဆိုတော့အမေရိကန်ဒီနိုင်ငံရောက်မှတော့ဒီနိုင်ငံကလူတွေနဲ့ပေါင်းအောင်ပါပေါ့ဒါပေမဲ့လည်းကျွန်တော်ကကိုမြန်မာနိုင်ငံကသူတွေနဲ့လည်းကျွန်တော်ထိတွေ့မှုကရှိကျင်သေးတယ်အဲ့တော့ကျွန်တော်ကစနေတနင်္ဂနွေဆိုရင်ဒီကဗမာပြည်နဲ့ပေါင်းတယ်တနင်္လာနေ့တောက်ကြဆိုကျောင်းကအမေရိကန်နေနဲ့ပေါင်းတယ်ဒီအမေရိကန်နေထဲမှာမဘသူနေပေါင်းလဲဆိုကျွန်တော်ကဒီအမေရိကန်မှာမွေးတဲ့အာရှနယ်ဘွားတွေပေါ့နော်သူတို့နေပေါင်းတာများတယ်ဘာလို့ဆိုသူတို့ကအမေရိကန်နေလဲဖြစ်တဲ့အပြင်ကိုဘာလှုပ်လှုပ်သူတို့မိဘကလည်းအာရှတဲ့ရလာတဲ့အတွက်သူတို့ကနားလေပြီးတယ်အဲ့တော့သူတို့နေဒီလိုပေါင်းခြင်းအားဖြင့်ဟိုကွာအမေရိကန်နေနဲ့လည်းပေါင်းခွင့်ရတဲ့အပြင်ကိုလည်းသူတို့ကနားလေပြီးတဲ့အတွက်ကိုယ်နဲ့အဆင်ပြေတယ်ပေါ့ဒီလိုနဲ့ပဲ cultural shocks ကိုရအောင်ကြော်လွှားတယ
်ဆိုတော့အစားတောက်ဘာညာကြတော့
ဒီမှာအခက်ခဲပြောရမယ်ဆိုရင်တော့ကျွန်တော်အိမ်လွမ်းနဲ့စားတောက်လွမ်းနဲ့ကျွန်တော်နေ့တိုင်းမနက်စာစားရင်လည်းရှမ်းခေါက်ဆွဲလို့မဟင်းငါတို့မို့သမင်းကျော်အဲ့လိုမျိုးစားမှရတာဆိုတော့ဒီမှာအဲ့လိုရောင်းနေဆိုင်မနက်စာရောင်းနေဆိုင်မရှိတော့အဲ့ဒါအခက်ခဲတစ်ခုတွေ့တယ်အဲ့ဒီအတွက်ကျွန်တော်ကတစ်နှစ်ကိုနှစ်ခါမှန်မှန်ပမာပြီးပြန်တယ်ဒီဇင်ဘာကျောင်းပိတ်ရင်တစ်ခါနှွေမေဂျွန်ဇူလိုင်ဩဂတ်ကျောင်းပိတ်တခါပြန်တယ်အဲ့လို အစားတောက်လွန်အဓိကအစားတောက်လွန်လို့ကျွန်တော်တစ်နှစ်နှစ်ခါပြန်ပြတယ်ဗောဗျာ
ဆိုတော့ဒီမှာចောင်းလာတဲ့ចောင်းပြီးတဲ့အခါမှာဟောဒီကဒီအလုပ်တွေနဲ့ចောင်းနဲ့ဘယ်လိုပုံစံမျိုးချိတ်ဆက်ထားပါလဲလုပ်ငန်းဝင်ကိုဝင်ဖို့အတွက်ကောចောင်းကဟိုဘယ်လိုအကူအညီတွေပေးပါလဲ
ចောင်းတက်နေတဲ့ကာလအတွင်းကာလတစ်လျှောက်ဟို internship တွေလုပ်လို့ရတယ်ပြီးရင်ចောင်းမှာ career center လို့ခေါ်တဲ့အလုပ်ရှာဖွေအဖွဲ့အစည်းရှိတယ်အဲ့ဒီရုံးခန်းကလေတစ်စက်သူတို့ကလေပြောចောင်းသားတွေကိုအလုပ်ရှာလို့ရအောင်အမျိုးမျိုးပံ့ပိုးပေးတယ်ဥမာဟို CV ရေးပေးတာပဲဖြစ်ဖြစ် cover letter ရေးပေးတာပဲဖြစ်ဖြစ်တို့မဟုတ်အလုပ်ကင်ခွင့်လန်းနေရှိရင်ចောင်းသားတွေအတိပေးတာဖြစ်ဖြစ်အဲ့လိုမျိုးပံ့ပိုးပေးတဲ့အတွက်ចောင်းသားတွေကចောင်းပြီးတဲ့ခါကျရင်အလုပ်ရှာဖို့အလုပ်ခွင့်လန်းနေရဖို့အတွက်ပို့ပြီးလွယ်ကူပါတယ
်ចောင်းပြီးလို့လုပ်ငန်းခွင့်ဝင်နိုင်မဲ့အခွင့်အရေးရောဘယ်လိုအနေထားရှိပါလဲ
အဲ့ဒါတော့လူတူးတယောက်ချင်းပေါ်မူတည်ရပါဘောနော်ဟိုအကြိမ်ចောင်းကလည်းကောင်းတယ်ကို့အမှတ်တရလည်းကောင်းတယ်အလုပ်တွေ့ကြုံ internship တွေ့ကြုံတွေလည်းများပြီးရှိတယ်ဆိုရင်တော့ဒါကတော့ចောင်းမပြီးခင်เนี่ยကို့လာခေါ်ခြင်းနဲ့အလုပ်လာခေါ်ခြင်းနဲ့အလုပ်ရှင်เนี่ยအများကြီးပဲတချို့ကြာလဲចောင်းကလည်းမကောင်းအမှတ်လည်းမကောင်းဆိုရင်တော့ចောင်းပြီးနောက်မှအလုပ်ရှာဖို့တော်တော်ခက်တယ
်တကယ်လို့ဟိုចောင်းပြီးလို့မှအလုပ်လည်းမရဘူးဆိုရင်ရောအမေရိကမှာဘယ်လိုဆက်နေထိုင်ခွင့်ရမလဲဆိုတော့ပြောပြပြော
ဩဒီမှာចောင်းတက်ပြီးရင်ဘွဲရပြီးရင်နိုင်ငံခြားသားတွေက OPT ဆိုတာရှောက်လို့ရတယ်လက်တွေ့ဆင်းလို့ရအောင်ပေါ့နော်တစ်နှစ်အလုပ်ပြီးလုပ်တဲ့ season ပေါ့နော် OPT ကိုမှ OPT လုပ်ပြီးလို့အလုပ်ရှင်ရလဲကြိုက်တယ်ဆိုရင်တစ်ခါတစ်ခါကြိုက်ရင်သူက H1 visa ရှောက်ပေးဖို့သူတို့ကူညီပေးလို့ရတယ်။အဲ့ရလေးနောက်ပိုင်း green card ဒီပါလေးရနိုင်တာပေါ့နော်။အဲ့လိုအခွင့်အရေးတော့လှူထားပေးပါတယ်
။ပါမစ်နဲ့အလုပ်ရဖို့အတွက်ကြတော့ဘလို့အခြေအနေရှိပါလဲ
။ကြောင်းပြီးရင်လူတွေကတော့အလုပ်လက်တွေ့ဆင်းတဲ့အနေနဲ့ OPT လို့ခေါ်တဲ့ဟို program တစ်ခုရှိရပေါ့။အဲ့ program ကိုရှောက်ကြတယ်။အဲ့ဒါဒီမှာအလုပ်တစ်နှစ်ပေးလို့တယ်ပေါ့နော်။ဒါပြီးရင်တော့အလုပ်ရှင်ရလဲကြိုက်တယ်ကံလန်းကောင်းတယ်ဆိုရင်တော့ကိုက H1B visa ကိုရှောက်လို့ရတယ် H1B visa ဆိုတာဒီမှာအလုပ်လုပ်လို့ရမယ်ပြီးရင်နောက်ဆုံးတဖြည်းဖြည်းနဲ့ green card ရှောက်နိုင်တဲ့အခြေအနေတိရောက်သွားနိုင်တယ်ပေါ့နော်ဒါပေမဲ့ဒီ H1B visa ရဖို့ကအင်မတန်ခဲရင်ပါတယ်အဲ့တော့လူတွေတော်တော်များများ H1B visa ရရမြတ်ရ OPT ကတော့အနည်းဆုံးအတွေ့အကြုံရအောင်တစ်နှစ်လုပ်မယ်ဆိုရင်လူတွေတော်တော်များများတော့ OPT နဲ့တစ်နှစ်နေကြပါတယ်ကျောင်းပြီး
ဟုတ်ကဲ့နောက်ဆုံးမိကုန်းမှာဒီအမေရိကမှာကျောင်းလာတက်ရတဲ့အတွဲသဘောကျတဲ့အချက်ရဲ့နောက်ကိုယ်သဘောမကျဆုံးအချက်ကိုပြောပါဆိုရင်ဘာမှန်းဖြစ်မလဲခင်ဗျအ
ကြိုက်ဆုံးကတော့ကျောင်းမှာကျောင်းသားတက်မကတွေကျောင်းသားအဖွဲ့အစည်းတွေလွတ်လွတ်လပ်လပ်ပေးပြီးတော့ဖွဲ့စည်းတာပဲအဲ့တော့ဒီကျောင်းသားအဖွဲ့အစည်းတွေမှာကျွန်တော်လွတ်လွတ်လပ်လှုပ်ရှားခွင့်ရှိတယ်နောက်ပြီးတော့ဟိုအပေါင်းအသင်းတွေလည်းစတ်နိုင်အောင်ပညာတွေအများကြီးရခဲ့တယ်ဒါအပြင်ဒီ leadership လို့ခေါ်တဲ့ဒီဥဆောင်မှုနဲ့ပတ်သက်တဲ့အရေးအသွေးတွေကိုလည်းကျွန်တော်ဟိုပြောထောင်ပေးနိုင်ခဲ့တယ်ပေါ့နော်အဲ့ဒါကတော့အမေရိကန်ပညာရေးမှာကြိုက်တာဒီအချက်တွေပေါ့မကြိုက်ဆုံးအချက်ကဘာလဲဆိုတော့ဒီအမေရိကန်စာသင်ခန်းထဲမှာဆွေးနွေးတဲ့ခါကျရင်ကျွန်တော်ဘာတွေ့လဲဆိုတော့အမေရိကန်ကလူတွေတော်တော်များများကတခါတခါကျရင်သူတို့ကအမြင်သိမ့်မပွင့်ဘူးသူတို့အမေရိကန်ကြီးပဲကဘာကြီးအမေရိကန်နိုင်ငံကိုပဲသူတို့ကတကဘာကြီးလို့ထင်ပြီးတော့သူတို့ကသူတို့ idea ပဲအမှန်တခြားနိုင်ငံအတွေးခေါ်တွေမှားနေရလို့တခါခါကျရင်သူတို့အဲ့လိုတွေးတတ်တယ်တွေးတတ်တဲ့ခါကျတော့အတန်းထဲမှာတခါခါကျရင်အဲ့လိုစကားဆွေးနွေးတဲ့ခါကျရင်ဟိုပဋိပက္ခတည်းနဲ့ဖြစ်ရတယ်အဲ့တော့အမေရိကန်နေသားတခြားနိုင်ငံကလူတွေအတွေ့အကြုံမှာပို့ပြီးတော့နားလည်ပြီးတော့နားလည်ပေးမယ်ဆိုရင်ပို့ပြီးတော့ကောင်းလိမ့်မယ်လို့ထင်တယ်
ကိုအောင်ရဲ့တုဒ္ဒဆုံလင်အမေရိကန်တခွင်အစီအစဉ်ပြီးအခုတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာခန္ဓာကိုနားဆင်ကြရပါမယ်ရှင
်မြန်မာနိုင်ငံရဲ့တက်ထုတူဖော်ရေးခန္ဓာဆုပ်ယုံနေတာဘယ်ချိန်ကစခဲ့တာပါလဲ။ဘာကြောင့်ပါလဲ။မြန်မာနိုင်ငံတက်ထုလုပ်ငန်းရှင်များအသင်းချုပ်ကဘူမိဗေဒပညာရှင်ဦးအေးလွင်အမည်ကိုကြည့်ရအောင်ပါတတုမိုင်းတစ်ခုကိုတူးဖော်ဖို့မလုပ်ခင် all reserve လို့ခေါ်တဲ့တတုပမာဏဘယ်လောက်ရှိနိုင်လဲဆိုတာကစပြီးတတုတိုက်နဲ့ပတ်သက်တဲ့အချက်လက်တွေကိုအရင်တွက်ချက်ရပါတယ်။အလားအလာကောင်းနေဆိုရင်တတုတိုက်ကိုတူးဖော်မဲ့ twin design နဲ့ဘယ်လိုတူးမယ်ဆိုတာတွေကိုပါတည်တည်ချာချာရေးဆွဲထားရတာပါ။မြန်မာနိုင်ငံဟာဒီလိုစနစ်တကျတွက်ချက်တူးဖော်တဲ့ဘော်တွင်းမော်ချီတို့လိုကမ္ဘာနာမည်ကြီးတတုမိုင်းတွေရှိတဲ့နိုင်ငံတစ်နိုင်ငံဖြစ်နေပေမဲ့တတုကဏ္ဍဟာအခုကမှဆုပ်ယုပ်နေပါတယ်။ဒီလိုဆွေရတာကလည်းအခုမှဖြစ်လာတာတော့မဟုတ်ဘူးလို့ဦးဝေလွန်ကပြောပါတယ
်။တကယ်တည်းအစိုးရနောက်ဆုံးကာလတည်းကအားနည်းတဲ့ဥပဒေအားနည်းစီမံခန့်ခွဲမှုတွေကြောင့်တရားဝင်လုပ်ငန်းတွေပုံပုံများပြားလာတယ်။တရားဝင်လုပ်တဲ့လူတွေနဲ့ဒေသခံပြည်သူတွေအားလည်းနားလည်မှုလွန်မအောင်လို့သတင်းတွေဖြန့် မလို့လက်တဲ့အခွင့်အရေးတွေတောင်းတဲ့အလေးအထားတွေပေါ်လာတဲ့ကာလမှာအဲ့ဒီဖြစ်ကရှိတဲ့တပ်တူဝန်ကြီးဌာနတပ်တူဝန်ကြီးဌာနကလည်းတပ်တူရင်းလုပ်ငန်းရှင်တွေပေါ်မှာအာမခံချက်နော်ရှေ့ကနေကာကွယ်ပေးဖို့အားနည်းခဲ့ပါတယ
်တပ်တူလုပ်ငန်းတူဖို့ရေးမှာ contract လုပ်ငန်းရှင်တွေအတွက်အစိုးရဘက်ကအကာအကွယ်ပေးမှုကလည်းလုပ်ငန်းတူတဲ့ရေးအတွက်အရေးပါပါတယ်မြန်မာနိုင်ငံမှာတပ်တူလုပ်ငန်းအပြင်တခြားသင်္ကန်းစားသောက်တွေဖြစ်တဲ့ရေနံတဘာဝတံခွေကြောက်မြက်နဲ့တက်လုပ်ငန်းလို့လုပ်ငန်းတွေအများအပြားရှိပေမဲ့တပ်တူကဏ္ဍမှာ protection share contract လို့ခေါ်တဲ့အကာအကွယ်ပေးမှုဟာအတော့ကိုနည်းနေတယ်လို့ပြောပါတယ်
။ဒါဆိုတော့ကိုင်းနေပိုင်းနဲ့လုပ်တယ်၊ပြည်နယ်ထဲမှာလည်းလုပ်တယ်။ဒါမြမရေမှန်ဆိုတဲ့အင်ဂျီကမမမရောက်တာနိုင်ငံတော်ပိုင်းလုပ်တာပဲ။သူတို့ကသူတို့ကိုယ်တိုင်ခိတ်ချုပ်တယ်၊ဘာဝင်ရှိတဲ့လူတွေကသူတို့ကိုယ်တိုင်ကြီးကြပ်တယ်၊ဤလူမှန်မှုလုပ်တဲ့လူတွေနဲ့ပူးပေါင်းပြီးတော့လုပ်တယ်။နေနေဒီကခံပြည်သူများကိုလည်းဝန်ကြီးဌာနအနေနဲ့အစိုးရရဲ့လုပ်ငန်းတရားဖြစ်သတ်မှတ်ပြီးလုပ်တယ်။အဲ့လိုပဲတိအခြေခံကွန်ပျူတာတက်တဲ့တရားဝင်ကြီးဌာနအမရှိအစိုးရတက်ဆက်ပေါင်း50 60လောက်ပုံပြီးတော့ပြလိုက်တာနေ့30ရှိစတော့မကတော့ဘယ်သူမှလည်းစတယ်မပြရဲဘယ်သူမှလည်းကွန်ပလိမလုပ်ဘူးဘာလို့လဲငါတင်လုံကဆိုတဲ့တာဝန်ခံတဲ့ဌာနကလူအပ်တဲ့စစ်ဆေးမှုတွေလုပ်တယ်လူအပ်တဲ့ကြီးကြပ်မှုတွေလုပ်တယ်လူအပ်တဲ့စီကန်းနဲ့တိမ့်တိမ့်နဲ့လူငန်းရှင်တွေကလည်းစီကန်းတိုင်းလိုက်လာပြီးတော့လုပ်တယ်ဘယ်ဘဝကြီးကမှလည်းလာပြီးစာနာပြခြင်းမရှိဘူးပုံလေးကြံ့ကြာခြင်းမရှိဘူးဘာလို့ရေငန်တို့တိတ်ချောတယ်သူကပုံချစိတ်တော့သုတ်ခွင့်ရှိတယ်ဒီကိစ္စရေငန်ကြီးတွေမှာ cost recovery မကြည့်သေးတဲ့အတွက်နိုင်ငံတော်အခွန်အောင်အခွန်ဆောင်ခွင့်အမျက်ကုန်ကင်းလုပ်ခွင့်ရှိတော့အင်းနေသေးတယ်တပ်တူလုပ်ငန်းကြတော့ cost recovery သိမ်ခွင့်မရှိဘူးအခုဥပဒေတက်မှာနေလို့ရတယ်အရင်ဥပဒေမှာနေလို့မရဘဲနဲ့လုံအောင်ကြာနှုန်းပြည့်နေရတယ်ဖွင့်လာတဲ့တပ်တူကိုအင်ခိုင်းပေးရတာချွေထွက်ထွက်ဘာထွက်ထွက်ထွက်တဲ့တပ်တူကိုရာလိုင်းလုံး30 30 35 35ရာလိုင်းလုံးအပြည့်ပေးရတာမထွက်ချင်လည်းဝယ်ပေးရတာထွက်တော့မထွက်တဲ့ထွက်တော့ပြတာငါတို့တော့မဆိုင်ဘူးအဲ့လိုအချိုးမျိုးဘရားရရပေးဆိုတဲ့အမေရိကန်တို့ခစ်ခဲတာအစားပြီးလွန်မာတာ
တတူတူဖော်ရဲ့လုပ်ငန်းမှာအစိုးရရဲ့တာဝန်ခံမှုတာဝန်ယူမှုအားနည်းလာတာနဲ့အတူတတူရင်းလုပ်ငန်းရှင်တွေမတမာမှုတွေကြောင့်လည်းဆုတ်ယုတ်လာတာဖြစ်ပါတယ
်။တတူမီတနာကတကယ်အစိုးရရဲ့နောက်ပိုင်းနှစ်နှစ်လောက်မှာတာဝန်ခံမှုတာဝန်ယူအားနည်းလာတယ်။တတူတူဖော်ရည်အစိုးရကိုအနည်းဆုံး35ရာခိုင်နှုန်း34ရာခိုင်နှုန်းကိုပေးရတယ်ထွက်တဲ့တတူ PSG ဆိုတော့ထွက်တဲ့တတူပမာဏကိုပါခွဲတဲ့ဟာကိုအခြေခံတာ။ဥပမာပြီးလက်တော်ကညှင်းပွားနေတဲ့ခြေတတူတွေမိုးပြီးမိုးပြီးတန်တာတိုက်တာတဲ့လွတ်စားကတခုတန်တာတိုက်တာနဲ့နီးစစ်လက်ကတခုဒါမှဒေလန်ပြစ်လိုက်တဲ့အခါမှာဒေလန်ရပေးရမယ့်အချိုးကိုမပေးချင်တော့ဒီပေါ်မှာအမျိုးမျိုးသောစည်းစိမ်းအားတွေအမားတွေနဲ့တိဆောက်ပြီးတော့အစိုးရကလည်းမထိန်နိုင်ဘူးနောက်တစ်ခါအဓိကအပါအင်အားကြီးကုန်ပြီးတော့စက်ကတ်ထက်ပြန်ပြေးတာအဲ့ဒါတွေအားလုံးကခိတ်ချုပ်တဲ့စနစ်အားနဲ့တွေဥပဒေရပါခဲ့လို့ဖြစ်တာအဲ့ဒီအစိုးရတွေတန့်ကြနေတာဒါဒီဘက်ကျတော့ဝန်ကြီးဌာနတခုပေါင်းလိုက်တဲ့အခါမှာမြန်မာလည်းကြေတော့ပြန်ပြင်ဖြစ်တယ်ဒီဘက်ဌာနကလည်းဘုရားပြောတာဝန်ခံနဲ့အတွင်းဝင်အစဒါနဲ့ပြည်ကြီးတွေကလည်းရဲရဲဝံ့ဝံ့တင်ပြမှုအားနဲ့ပဲအဲ့တော့မလိုလားတဲ့တန့်ကြမှုကြာပြီးတော့ပုံမှန်10နှစ်15နှစ်အနည်းငယ်လုပ်တဲ့လုပ်ငန်းရှင်တွေလည်းရပ်တန့်သွားတယ်အသိလျှောက်တဲ့လူရှောင်ပြရတဲ့အခါမှာတပ်တူလုပ်ငန်းဖွံ့ဖြိုးတိုးတက်မှုဟာဒီကာလမှာနည်းနည်း3နှစ်ကျော်မှာတော်တော်လေးကျဆင်းသွားတယ
်တပ်တူတင်ရန်စားတာတူဖို့ရင်းနဲ့ပတ်သက်ပြီးမတိုးတက်စေတဲ့အကြောင်းရင်းတွေထဲမှာတင်ရန်စားတာတွေထုတ်လို့ကုန်ခန်းသွားမဲ့အရေးစိတ်ပူပြီးမျိုးဆက်တွေအတွက်ခြံထားဖို့လိုတယ်ဆိုတဲ့အတွေးခေါ်မျိုးရှိနေတာပါ
ကျွန်တော်တို့တိုင်းပြည်တင်ဆောင်တာကဒီ only surface binding ပဲရှိပါသေးတယ်။တခြားတိုင်းပြည်မှာကဲလို့ Australia လို့၊ Canada လို့တစ်ဖက်ဒီအောက်ကြီးအလက်ထဲကိုတူးတဲ့ဟာမရှိသေးပါဘူး။ကျွန်တော်တို့တိုင်းပြည်တင်ဆောင်တာကပုံမို့မတွေးမှနဲ့ဒီရှာဖွေရင်းတူးဖို့တူးဖို့ရင်းရှာဖွေပြီးတော့နော်တတ်ထုပမာဏတိုက်အစ်စ်တွေအစ်စ်တွေကိုစင်ခဲစင်ခဲရှာဖွေနိုင်တဲ့မြေတီယာကြီးထုံးအောင်လုပ်ရမှာပါ။တတ်ထု result ဆိုတာအရင်ပစ္စည်းမဟုတ်ပါဘူး။တတ်ထုတိုက်ပမာဏဒီလိုအင်္ဂလိပ်လိုတိုက်ရိုက်ပြန်လို့မရဘူး။သူ့ရဲ့ data အချက်လက်ကိုခေါ်တာ။ order set ဒီထွက်လာရင်တတူတိုက်ဒီပူပြားလာပြီးတိုက်ပြီးချမ်းသာလေပဲ။နော်အဲ့ဒါကြောင့်မို့တတူတိုက်တစ်ခုသူ့ပေါ်ထုတ်လို့ချင်းပြီးတခြား academic internship ကဲ့သို့မတူပဲနဲ့လူတယောက်ကိုဆရာဝန်ကစိတ်ကူးတဲ့သူဥပမာနိုင်ပြီးတော့လက်နဲ့နည်းနည်းစနစ်တကျအတွင်းကိုနှိုက်တဲ့နှိုက်ပြီးပေါ်ထုတ်ချင်းနဲ့ပတ်ဝန်းကျင်မထိခိုက်အောင်လုပ်တဲ့ဒီပညာတွေစနစ်တွေကျူးရပ
ါမြန်မာနိုင်ငံရဲ့တတူတူဖော်ရေးကိုထိန်းချုပ်ကြီးကြပ်ရတဲ့အဖွဲ့အစည်းတိုင်းမှာတဘာဝဝန်ကျင်ထိန်းသိမ်းဌာနတွဲထားတာပါ
လုံးဝလည်းလုပ်ခဲ့တဲ့ဒီဘာသာရဆိုဘူးရလေးကျန်တက်တော့ဦးကြီးဌာနမှာပောက်ဝင်းကျင်ဖိတိန်ဌာနခွဲဆိုရှိပြီးသားပါကိုရင်ဖြစ်အင်းမိတ်ဆက်ချက်တွေကလည်းပောက်ဝင်းကျင်ဖိတိန်ဘုတ်ဆိုတဲ့လုပ်ငန်းစီထဲမှာပါပြီးသားပါမိုင်းကလို့ချာတတ်တူပြီးရင်မိုင်းကလို့ပိတ်မယ်တပိနေကလို့ပြန်ဆိုင်မယ်ရေးတွေကလို့ပြန်ဖို့ပြင်မယ်ရေးတွေအကြည့်ရဘလို့လုပ်မလဲဆိုတဲ့ဥပဒေရေးရှိဆိုလုံးလုံးကြီးနဲ့ထိန်းသိမ်းရင်းနဲ့နှစ်ပေါင်းရာချီပြီးတော့ကဘာကျော်မိုင်းကြီးကဘာကျော်တတ်တူရှိခဲ့တာဒီဘက်ကကြမှာလုံခြုံရေးဘက်ကလည်းဥပဒေကိုပြေပယ်ထားစီကောင်းကိုတောင်းထိုးတာနားလည်မှုနဲ့လုပ်ချင်းတို့လုပ်ချင်းလုပ်ချင်းနဲ့တရားဝင်လုပ်ငန်းတွေညှားလာတာဒီတရားဝင်လုပ်တဲ့လုပ်ငန်းတွေပေါ်မှာတွန်းပိုးသွားတဲ့အခြေအနေကြောင့်တတ်တူကဏ္ဍကဒီလိုနာမည်ပြတ်သွားတာလို့ကျွန်တော်ပြောပြပါတယ်
တတ်တူလုပ်ငန်းဟာနိုင်ငံဝင်ငွေအဓိကအားဖြစ်ပေးနိုင်တဲ့လုပ်ငန်းဖြစ်တဲ့အတွက်ဒ တသိနားလေပညာရှင်တွေလက်တွဲဆောင်ရွက်ဖို့လည်းတိုက်တွန်းပါတယ
်နိုင်ငံတိုင်းမှာတတ်မှုရှိပါဘူးတတ်မှုကတော့ဘုံကျိုးတိုးတက်ဖို့ကတော့တိုင်းပြည်ကဘုံကျိုးတိုးတက်ဖို့ဒေါ်လာတန်းနဲ့ကြီးရနိုင်တဲ့လုပ်ငန်းတွေကိုတတိယလုပ်ဖို့လိုပါတယ်အင်အားကြီးအဖွဲ့အစည်းတွေသူခုရခံလုပ်ငန်းရှင်များငွေတော့တော့အစိုးရပိုင်းတို့ဘာလို့လို့ပေါ့နော်အခုတော့ပုံလိုရည်နဲ့ဓာတ်ရောက်နေမယ်အရင်တော့တော့ဒီအထူးအခွင့်အရေးကကုမ္ပဏီကြီးတွေအမျက်ခွန်တော်ဆောင်ွင့်မရှိပါဘူးအခုတော့အမျက်ခွန်စဆောင်နေရတယ်ပေါ့ဒီလိုလုပ်ငန်းတွေဟာပြန်လဲသုံးသပ်ပြီးမှတကယ်အတတ်ပညာရှင်များနဲ့ပူးပေါင်းပြီးစနစ်ကလုပ်ဖို့လိုပါတယ်တိုင်းပြည်တိုင်းမှာတတ်ထုတ်မရှိပါဘူးကျွန်တော်တိုင်းပြည်ကြီးကျန်သာသာပေါ်ကျွားရမဟုတ်ပေမဲ့စနစ်တကျရှာဖွေရင်အဲ့ဒီတက်တိုက်တိုင်းမှာတံပိုးရှိတဲ့ရေစနာတွေရပြီးတော့နောက်မျိုးဆက်တွေအတွက်ကျွန်တော်တို့အင်ညာဘောပုစာဒနာဘောသင်္ကန်းစာရဘောစင်ကဲစင်ကဲချန်ထားခဲ့မှမြန်မာပြည်ကဘာမှာဒီကန့်ခံရမှာဖြစ်ပါတယ
်။ဦးဝေလွင်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော
်။တော်ခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ခဲ့ရတာပါရှင်။
အမေရိကန်ပြည်အောင်စုတလွားကတဘာဝတော်တော်နဲ့လမ်းမကြီးတွေလမ်းငယ်လေးတွေရဲ့အလှပတဲ့ရှုခင်းပုံတွေကိုကျမတို့ VOA ရဲ့2019ပြည်ကြိမ်မှာတွေ့နိုင်ပါတယ်။ဒီ VOA ရဲ့မြေတံလက်ဆောင်ပြည်ကြိမ်လို့ကြည့်တဲ့ဆိုရင် VOA မြန်မာပိုင်းကိုစာဖြစ်ဖြစ်အီးမေးလ်ဖြစ်ဖြစ်ရေးပို့ပြီးတော့မှားနိုင်ပါတယ်။ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတအမှတ် 855 ရန်ကုန်စာလိုက်ပြီးဆိုရက်လိပ်စာကိုစာရေးသားနိုင်ကြပါတယ်ရှင်။ email ပေးပို့မယ်ဆိုရင် bamis@voanews.com ကို2019 VOA ပြည်ကြတဲ့တောင်းခံပါတယ်ဆိုတာအကျိုးအကြောင်းရေးပို့လိုက်ပါ။ကိုယ့်နာမည်နဲ့နေရက်ဆက်ဆက်ရေးထည့်ဖို့မမေ့ပါနဲ့နော်။ VOA ပရိသတ်အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့တောက်ကြန်နေညဘက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။မနေ့ပြန်မနေ့ပိုင်းထုတ်လွှင့်မဲ့ VOA မြန်မာပိုင်းစီစဉ်နေရမှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုပြန်လည်နားဆင်နိုင်ပါရဲ့ရှင်။အခုအစီအစဉ်တွေအဆုံးသတ်ခင်မှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်စုမြတ်မုံကပြောပြပေးပါအောင်ရှင်
။သမ္မတဒေါ်နယ်ထရမ့်စီကိုပေးပို့တဲ့အမေရိကန်ကာကွယ်ရေးဝန်ကြီးဂျိမ်းမက်တစ်စ်ရဲ့နှုတ်ထွက်စာမှာသမ္မတရဲ့မူဝါဒတွေအပေါ်သဘောထားကွဲမှုတွေပေါ်လွင်နေပါတယ်။သမ္မတအနေနဲ့သူနဲ့သဘောထားအမြင်တူတဲ့ကာကွယ်ရေးဝန်ကြီးရှိတဲ့လို့ယုံကြည်တဲ့အတွက်သူရာထူးကနေနှုတ်ထွက်တယ်လို့သမ္မတကိုပေးပို့တဲ့စာထဲမှာရေးထားပါတယ်။ Syria မှာ IS စစ်သွေးကြွားတွေကိုချေမှုန်းလိုက်နိုင်မည်မို့အမေရိကန်တပ်တွေရုတ်တော့မယ်လို့သမ္မတထရမ့်ကြေညာခဲ့ပြီးနောက်တည့်မှာပဲကာကွယ်ရေးဝန်ကြီးနှုတ်ထွက်တော့မယ့်သတင်းထွက်ပေါ်လာခဲ့တာဖြစ်ပါတယ်။ဗြိတိန်နိုင်ငံရဲ့လေယာဉ်အဆင့်တဲ့ဒုတိယအများဆုံးလေဆိပ်ကိုဒီကနေ့မှကန့်သက်ချက်တချို့နဲ့ပြန်ဖွင့်လိုက်ပါတယ်။ Gatwick လေယာဉ်ကွင်းပေါ်မှာပြန်တန်းနေတဲ့ drone ယာဉ်တွေကိုပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကစတွေ့ခဲ့ပြီးတဲ့နောက်မှာလေယာဉ်ခီးစဉ်တွေကိုရပ်ဆိုင်းခဲ့တာကြောင့်ဒီအားလက်ရက်ခီးထွက်ကြတဲ့ထောင်ပေါင်းများစွာသောခီးသည်တွေရဲ့ခီးစဉ်တွေနှောင့်နှေးကျန်ကြခဲ့ပါတယ်။ခီးသည်တွေအနေနဲ့အခုလေဆိပ်ပြန်ဖွင့်ပြီဆိုပေမဲ့လေဆိပ်ကိုမလာခင်မှာကိုယ့်ရဲ့ခီးစဉ်အခြေအနေကိုအရင်စုံစမ်းဖို့အတွက် Gatwick လေဆိပ်တာဝန်ရှိသူတွေကအကြံပေးထားပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေလူနည်းစုတိုင်းရင်းသားတွေအရက်သားတွေအပေါ်ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့မှုနဲ့စစ်တပ်နဲ့နေကြားဆောင်တပ်တာဝန်ရှိသူ9ယောက်ကို EU ဥရောပသမဂ္ဂကအရေးယူပိတ်ဆို့လိုက်ပါတယ်။ပိုင်ဆိုင်မှုတွေထိန်းချုပ်လိုက်တယ်လို့ပြည်ဝင်ခွင့်ပိတ်ပင်မှုတွေပါဝင်တဲ့အရေးယူချမှတ်လိုက်တယ်လို့ဒီ EU ဥရောပကောင်စီကဒီကနေ့ကြေညာပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့ရဲ့တွေးရှိအချက်အစီရင်ခံစာနဲ့ရခိုင်ပြည်နယ်၊ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေကလူခွင့်ရေးကျူးလွန်မှုဆိုင်ရာတခြားအစီရင်ခံစာတွေပေါ်မှာမူတည်ပြီးတော့အခုလိုမျိုးအရေးယူမှုတွေလုပ်ခဲ့တာလို့ကြေညာချက်မှာဖော်ပြထားပါတယ်။တရုတ်မြန်မာနယ်စပ်ဒေသတခြားစစ်စီရေးနယ်မြေအလိုက်စီးရေးလှုပ်ရှားမှုတွေကိုဒီကနေ့ကစားလို့၄လကျော်ရပ်ဆိုင်းထားမယ်လို့ဆိုရစစ်တပ်ကကြေညာပါတယ်။ဒီကာလအတွင်းမှာဒီတနိုင်ငံလုံးအပြစ်ခတ်ရက်ဆဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ထိုးထားပြတဲ့အဖွဲ့တွေရောမထိုးရသေးတဲ့အဖွဲ့တွေနဲ့ပါတဖွဲ့ချင်းစီအလိုက်ညှိနှိုင်းဆွေးနွေးသွားမှာဖြစ်တယ်လို့ဒီတက်မတော်ကာကွယ်ဦးစီးချုပ်ရုံးကဒီကနေ့ကြေညာခဲ့ပါတယ်
။တရင်ချင်းချုပ်ကိုမတ်စုမြတ်မုံကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်စုမုံဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ်ရှင်။VOA မြန်မာပိုင်းရဲ့တောက်ကြညပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ1925-32တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။တောတာရှင်များနဲ့တကွမြမပြည်သူပြည်သားများအားလုံးရွှေလန်းချမ်းမြေကြပါစေရှင်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.